Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင်2018ခုနှစ်မေလ29ရက်အင်္ဂါနေ့ညပိုင်း VOA စီစဉ်တွေကိုမင်းခင်ပြောင်းစုပြီးဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒိုမီတာ24 25 32နဲ့52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စမဒီညတော်စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်မသင်္ကေတခိုက်ပါရှင်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကိစ္စအတွက်မြောက်ကိုရီးယားထိပ်တန့်အရာရှိတဦးအမေရိကန်ကိုလာရောက်နေပါတယ်။ရခိုင်ကမ်းရိုးတန်းကိုမုံတိုင်းအန်တီရဲ့သတိပေးထားပါတယ်ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းနဲ့ပြီးမှသောတာရှင်နေနားဆင်ကြမှာကအန်တီလက်မှတ်ထိုးထားတဲ့တိုင်းနာအဖွဲ့တွေလက်လက်ဖြုတ်သိမ်းဖို့တက်မတော်ဘက်ကလူလာနေပြီမဲ့လေတိုင်းနာလက်နဲ့ကန်အဖွဲ့တွေဘက်ကတော့ဒီချက်ကိုလက်ရှိချိန်မှာလက်မခံနိုင်သေးဘူးလို့ပြောနေကြတယ်ပတ်သက်ပြီးတော့
အစိုးရတပ်ဖွဲ့ကတော့သူတို့ကတော့ဒီဟိုလက်ရှိတပ်မတော်ကိုပဲသူတို့ကတော့မကြည့်ပြင်ကျင်ဘူးဆိုတဲ့သဘောမျိုးရှိနေတယ်။အဲ့ဒီပုံမှာကျွန်တော်တို့မြင်တာကတော့လက်ရှိတပ်မတော်ကဒီမိုကရေစီ
၊ဘွန်ဂျီတီပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟင်သာအခုလိုပြောသွားတာကိုမကြိုက်ခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်အမေရိကန်အောက်လွှတ်တော်ကနေပြီးတော့တခဲနဲ့တည်ပြလိုက်တဲ့မြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ဥပဒေမူကြမ်းကမြန်မာနဲ့အမေရိကန်ဆက်ဆံရေးပေါ်ဘယ်လိုတက်ရောက်မလဲဆိုတာကိုလည်းနားဆင်ကြားဖို့ရှိပါတယ်။နောက် KNPB အဖွဲ့ကလည်း NGA မှာလက်မဲ့ရေးထိုးဖို့ပြင်ဆင်စာအောင်မယ်ဆိုတဲ့အကြောင်းနဲ့ဖန်စီကန်ရိုက်တာစလင်းနောက်နှစ်ယောက်ရဲ့အမှုမှာကဘာကျော်ရှိနေအမောက်ကလူနီစတင်ပါဝင်ဆောင်ရွက်နေတဲ့အကြောင်းစာတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညဝင်းအောင်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တို့ထိပ်သီးတွေ့ဆုံပွဲနဲ့ပတ်သက်ပြီးဆွေးနွေးဖို့မြောက်ကိုရီးယားရဲ့ထိပ်တန့်အရာရှိတို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုလာရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအတည်ပြုထားပါတယ်။မြောက်ကိုရီးယားရဲ့ဒုတိယဥက္ကဋ္ဌကင်ယောင်ချိုနယူးယောက်ကိုလာနေပြီလို့ဒီကနေ့မနက်မှာပဲသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။မြောက်ကိုရီးယားထောက်လှမ်းရေးအေဂျင်စီရဲ့အကြီးအကဲဟောင်းအနာယပါတီရဲ့ဒုတိယဥက္ကဋ္ဌကင်ယောင်ဟိုချိုကိုဘေကျင်းဒေသမှာတွေ့လိုက်ရတယ်လို့ပြီးခဲ့တဲ့နိုင်ပိုင်းအထွန်းကပဲသတင်းတွေကဖော်ပြကြပါတယ်။ကင်ယောက်ချိုကနယူးယောက်ကိုဗုဒ္ဓနေ့မှာသွားဖို့အစီအစဉ်ရှိတယ်လို့လည်းတောင်ကိုရီးယားယုံဟပ်သတင်းအေဂျင်စီကဖော်ပြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့ကြီးညာချက်မှာဒေါသတကြီးရန်လိုနေတာကိုတွေ့တယ်လို့အမေရိကန်သမ္မတကပြစ်တင်ပြောဆိုပြီးဇွန်လ12ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုဖျက်တဲ့အကြောင်းကြားစာကိုပြီးခဲ့တဲ့သတင်းပတ်တုန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းထံကိုပေးပို့ခဲ့တာပါ။ဒါပေမဲ့လည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကကိုရီးယားနှစ်နိုင်ငံနယ်စပ်ဆင့်မဲ့ဆုံးမှာဆွေးနွေးပွဲတွေအပါအဝင်အမေရိကန်နဲ့မြောက်ကိုရီးယားကြားမှာဆက်ပြီးတော့ညှိနှိုင်းနေကြပါတယ်။အင်ပီရောရဲ့ဒုတိယအရာရှိချုပ်ဂျိုးဟက်ကင်နဲ့တခြားအစိုးရအရာရှိတွေထိပ်သီးဆွေးနွေးပွဲကျင်းပဖို့စီစဉ်ထားတဲ့စင်ကာပူကိုတွားရောက်ခဲ့ပါတယ်။ထောက်ပံ့ပို့ဆောင်ရေးပြင်ဆင်မှုကိုအဓိကထားဆောင်ရွက်ဖို့စင်ကာပူကိုတွားတာလို့အမေရိကန်သမ္မတအင်ပီရောကမနေ့တုန်းက VOA ကိုအတည်ပြုပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ
်။ဂါဇာကမ်းရိုးဒေသကစစ်သွေးကြတွေရှိမဲ့နေရာကိုအစ္စရေးလေတပ်ကဒီကနေ့လေကြောင်းကနေတိုက်ခိုက်ပါတယ်။ဒါဟာစစ်သွေးကြအုပ်စုကအစ္စရေးတောင်ပိုင်းနေရာအတော်များများကိုလက်နက်ကြီးမော်တာ25လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်ပြုလုပ်တဲ့ထိုးစစ်ဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။စစ်သွေးကြတွေပစ်ခတ်လိုက်တဲ့မော်တာထိပ်ခုအများစုကိုအစ္စရေးရဲ့မစ်ဆိုင်းကာကွယ်ရေးစနစ်ကနေဂျားဖြတ်ဟန်တားနိုင်ခဲ့ပြီးအခြားမော်တာကြီးတွေကတော့လူသူမရှိတဲ့နေရာတွေမှာကြောက်ရောက်ပောက်ကွဲပါတယ်တိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရသူတော့မရှိပါဘူးအစ္စရေးဘက်ကတားမြစ်ထားတာကိုထိုးပေါက်ဆန္ဒပြနိုင်မှုအတွက်ပါလက်စတိုင်းရေးလှုပ်ရှားသူအုပ်စုတစုကဂါဇာကနေဒီကနေ့ပဲလေနဲ့ထွက်ခွာသွားပါတယ်အစ္စရေးစစ်တပ်ကတော့ပြည်သူတွေအနေနဲ့ကမ်းခြေကနေဘယ်အတိုင်းအတာထိသာသွားလာခွင့်ရှိတယ်ဆိုတာကိုတားမြစ်ထားတာပါအစ္စရေးကို1948ခုနှစ်ကစတင်တည်ထောင်ခြင်းမှာပါလက်စတိုင်းနယ်မြေတွေကိုသိမ်းယူခဲ့တာကြောင့်အဲ့ဒီဒေတာကနေထွက်ပြေးသွားကြသူတွေဒါမှမဟုတ်အတင်းအကျပ်မောင်းထုတ်ခံရတဲ့ပါလက်စတိုင်းတွေကသူတို့နေရရင်ပြန်နိုင်ရေးတောင်းဆိုဆန္ဒပြတဲ့နေဆက်ဒေတာမှာပြီးခဲ့တဲ့2လလောက်ကစလို့တင်းမာမှုတွေစခဲ့ပါလေ
အမေရိကန်တို့စစ်ကူပေးထားတဲ့အာဖဂန်အထုတပ်ဖွဲ့တွေကနန်ဂါဟာပြည်နယ်အရှေ့ပိုင်းမှာရပ်သား9ဦးကိုတပ်ဖြတ်10ဦးဒဏ်ရာရစေခဲ့တယ်လို့ဆွဆွဲခံနေရပါတယ်ဒီလူတွေကိုအစ္စလာမ်ရဲ့စစ်သွေးကြွတွေနဲ့မှားယွင်းခဲ့တဲ့အနေအထားလည်းရှိပါတယ်မတိမငိမ့်ဖြစ်နေတဲ့ချပဟာရက်မှာညပိုင်းတိုက်ခိုက်မှုအတွင်တည်ဆုံးသူအများစုကအာဖဂန်အထက်လွှတ်တော်ဥက္ကဋ္ဌရဲ့မိသားစုဝင်တွေဖြစ်တယ်လို့လဲ ပြည်နယ်အစိုးရပြောခွင့်ရကဗီအိုအေကိုဒီကနေ့ပြောပါရတယ်။ဒေသဆိုင်ရာရဲမှုနဲ့သူ့ရဲ့လက်နက်ကိုင်အဆောင်နှစ်ဦးလည်းတေဆုံးခဲ့တယ်လို့အတူလာခိုဂျာနီကပြောပါရတယ်။ပြည်နယ်ဆိုင်ရာလုံခြုံရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုရှိပဲအာဖဂန်အထူးတပ်ဖွဲ့တွေကမနေ့တနင်္လာနေ့ညက60ရက်တိုက်ခိုက်မှုနဲ့ပတ်သက်ပြီး
ဆောင်ရမ်းစစ်ဆေးနေတယ်လို့လည်းသူကပြောပါတယ်။လူသေးဆုံးထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးဆောင်ရမ်းစစ်ဆေးဖို့အတွက်စစ်မြေကိုယ်စားလှယ်အဖွဲ့ကိုဆစ်လွတ်ထားတဲ့အကြောင်းအာဖဂန်အစိုးရဘက်ကပြောဆိုထားပါတယ်။ဒီတိုက်ခိုက်မှုကအာဖဂန်တို့ဦးဆောင်တဲ့စစ်ဆင်ရေးတာဖြစ်တဲ့အကြောင်းအာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့ဝင်တွေစစ်ဆင်ရေးမှာပ ဆွဲတိုက်ခတ်မှုအဖြစ်တန်လျာထားရှိပါတယ်။ပင်မလမ်းမကြီးပေါ်ကကော်ဖီဆိုင်အပြင်ဘက်မှာရဲတပ်ဖွဲ့ဝင်တွေကိုတနတ်သမားကပြစ်ခတ်ခဲ့ပြီးနောက်အထက်တန်းကျောင်းတစ်ခုတည်းကိုထွက်ပြေးသွားပြီးတရားခံတဦးကိုဖမ်းဆီးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။တည်ဆုံးခဲ့တဲ့အရသားကတော့အဲ့ဒီအနီးနားမှာမောင်းသွားတဲ့ကားပေါ်လိုက်ပါလာသူဖြစ်တယ်လို့လေးမျိုးအစိုးရရှိနေုံပြောခွင့်ရက AFP သတင်းဌာနကိုပြောပါတယ်။ရဲတပ်ဖွဲ့လက်ချက်နဲ့တည်ဆုံးခဲ့တဲ့တရံသမားကတနင်္လာနေ့ကမှထောင်ကလွတ်မြောက်လာသူဖြစ်တယ်လို့ Belgian အတန်လွှင့်ဌာန RDBF ကဖော်ပြပါတယ်။တနတ်သမားကအသေးစားဥပဒေချိုးဖောက်မှုတချို့ရှိပေမဲ့အစွန်းရောက်ဝါဒနဲ့ဆက်ဆက်မှုမရှိဘူးလို့အဲ့ဒီဌာနကပြောပါတယ်။
ဒီ American တန်ညာဘက်မြန်မာဘက်သာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမလိုင်းဦးကမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီ UI မြန်မာဘက်အစီအစဉ်ရဲ့အင်ကာနိညာပိုင်းထုတ်လွှင့်ချက်တွေကိုနားဆင်ရတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကမ်းရိုးတန်းဒေသကိုဒီညမှာမုန်တိုင်းအန္တရာယ်နဲ့ပတ်သက်ပြီးအနီရောင်အဆင့်အရေးပေါ်အခြေအနေအဖြစ်မိုးစလကသတိပေးထားပါတယ်။မအောင်စစ်တွင်နဲ့ကြောက်ဖြူမျိုးတို့အနီးပင်လယ်ပြင်ကိုဗဟုပြုရွေးချယ်နေတဲ့မုန်တိုင်းကတနအီကို၄တိုင်နှုန်း55မိုင်ကနေ83မိုင်ကြားတိုက်ခိုက်နှုန်းရှိတဲ့ဆိုင်ကလုန်းမုန်တိုင်းအဆင့်ရောက်နေပြီလို့မိုးလေဝသပညာရှင်ဦးထွန်းလွင်ကလည်းသတိပေးထားပါတယ်။ဘင်္ဂလားပင်လယ်အော်မှာဖြစ်တဲ့မုန်တိုင်းကတနအီကို၄တိုင်နှုန်း55မိုင်ကနေမိုင်50ကြားနှုန်းနဲ့ကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့လဲမိုးစလရဲ့နေခင်ခန့်မှန်းချက်ကဖော်ပြပါတယ်။ဒါပေမဲ့၄တိုင်နှုန်းကတိထက်ပြင်းထန်လာပြီးစိုက်ကလုန်းမုန်တိုင်းဖြစ်လာပြီးဆိုပြီးမိုးစလပညာရှင်ဦးထွန်းလွင်ကခန့်မှန်းခဲ့တာဖြစ်ပါတယ်။မုန်တိုင်းဖြတ်ကျော်စင်မှာတော့ရခိုင်ကမ်းရိုးတန်းဒေသတွေဖြစ်တဲ့မန်းအောင်ကြောက်ဖြူနဲ့စစ်တွေမြို့တို့ရဲ့ကမ်းခြေတွေမှာမုန်တိုင်းကြီးရဲ့သုံးပေအထိမြင့်တက်နိုင်တယ်ဆိုလဲမိုးစလဦးစီးဌာနကသတိပေးထားပါတယ်ရှင်။
ဒီနေ့ဟာရီကိန်းမုန်တိုင်းရာသီမှာပထမဆုံးမုန်တိုင်းဖြစ်တဲ့အပူရော်ပိုင်းမုန်တိုင်းအယ်ဘတ်တိုကမနေ့တနင်္လာနေ့နေကင်းပိုင်းမှာဖလော်ရီဒါပြည်နယ်လာဂူနာဘီချ်အနီးကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့ပါတယ်။မုန်တိုင်းအယ်ဘတ်တိုကြောင့်ဖလော်ရီဒါကမ်းရိုးတန်းတစ်လျှောက်မှာတော့မိုးသေးထန်ပြီးရေကြီးခဲ့ပါတယ်။အဲ့ဒီမုန်တိုင်းရဲ့အမြင့်ဆုံးလေတိုက်နှုန်းကတနင်္လာကို85ကီလိုမီတာတိရှိနေပြီးမုန်တိုင်းကြောင့်ဖလော်ရီဒါအယ်ဘာမားနဲ့ဂျော်ဂျီယာပြည်နယ်တွေကဒေသတချို့မှာမိုးရေကြိမ်30စင်တီမီတာလောက်အထိရောက်လာမယ်လို့ခန့်မှန်းထားကြပါတယ်။ဒါမဲ့လဲမုန်တိုင်းကခန့်မြန်မြန်ရွေးရှားပြီးအချိန်တို့တွင်မှအားပြော့ပြီးပြက်ပြဲသွားမယ်အနေအထားရှိနေပါတယ်။ဒီကနေ့အင်ကာနေ့နေကင်းပိုင်းမှာမုန်တိုင်းကတန်နစီဗယ်လီဘက်ကိုဦးတည်ပြီးကုန်းတွင်းပိုင်းကိုဝင်ရောက်ပြီးနောက်ပြက်ပြဲသွားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်။ Atlantic Hurricane မုန်တိုင်းရာသီဇွန်လ1ရက်ကနေနိုဝင်ဘာလကုန်ထိကြာမြင့်တက်လေ့ရှိပါတယ်။
စစ်တမ်းတင်နေတဲ့လေပြားနိုင်ငံမှာဒီဇင်ဘာလ10ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့ပြိုင်ဘက်ခေါင်းဆောင်လေးဦးတို့ကတိပြုလိုက်ပါတယ်။ငင်းငင်းကြမ်းကြမ်းနဲ့စစ်မှန်တဲ့ရွေးကောက်ပွဲတွေဖြစ်ရေးဆွေးနွေးကြတဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကဆွေးနွေးပွဲအပိတ်မှာခေါင်းဆောင်တွေပူးတွဲကြေညာချက်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်နှောက်ယှက်ဖြစ်စီတာတွေ၊ကြားဝင်နှောက်ယှက်တာတွေကိုခွင့်ပြုမှာမဟုတ်ဘဲဒီလိုလုပ်သူတွေအနေနဲ့လည်းတာဝန်ခံရပါမယ်။ဆွေးနွေးပွဲကိုစီစဉ်ခဲ့သူပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းလေပြားနိုင်ငံတည်ငြိမ်ရေးအတွက်နိုင်ငံရေးလုပ်ငန်းစဉ်တရက်ကိုဖော်ဆောင်ဖို့ပြိုင်ဘက်အတိုက်ခံခေါင်းဆောင်တွေကိုတိုက်တွန်းထားပါတယ
်။ Starbucks ကော်ဖီဆိုင်တစ်ခုမှာပြီးခဲ့တဲ့ AB လာတဲ့လူမဲနှုတ်ဦးကိုဝန်ထမ်းတွေကလူမျိုးရေးခွဲခြားဆက်ဆံတယ်ဆိုပြီးဝေဖန်ကန့်ကွက်မှုတွေပေါ်ပေါက်ခဲ့ပြီးနောက် ဝန်ထမ်းတွေကိုခွဲခြားမှုမရှိတဲ့ဆက်ဆံရေးနီးစပ်ရာပညာရေးသင်တန်းတွေပို့ချဖို့နိုင်ငံတော်မှရှိတဲ့ Starbucks ဆိုင်8000ကိုဒီကနေ့နေ့လယ်ပိုင်းကစလို့ခေတ္တပိတ်ထားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ April လတည်း Philadelphia မြို့က Starbucks Coffee ဆိုင်တစ်ခုမှာတငယ်ချင်းတွေကိုထိုင်ဆောင်ရင်းဘာမှဝယ်မတော့ပဲထိုင်နေတဲ့လူမင်းတို့ကိုဆိုင်ထဲကနေထွက်သွားဖို့ဝန်ထမ်းတွေကသတိပေးပြောကြားခဲ့ပြီးတိတ်မကြခင်မှာပဲရဲကိုအကြောင်းကြားခဲ့တာကြောင့်လူမင်းနှစ်ဦးကိုရဲကဆိုင်အပြင်ခေါ်ထုတ်သွားတဲ့ဖြစ်ရပ်ဖြစ်ပေါ်ခဲ့ပါတယ်။အဲဒီနောက်ပိုင်းမှာသူ့ဆိုင်မှာဘာမှဝယ်မစားမတော့လဲ Starbucks ဆိုင်မှာထိုင်နေပါတယ်လို့ Starbucks ကစည်းကမ်းကိုပြောင်းလဲသတ်မှတ်ခဲ့ပါတယ်
။ပြည်ထောင်နိုင်ငံမှာတရားမဝင်နေထိုင်နေတဲ့မာလီနိုင်ငံသားရွှေပြောင်းတဦးကမြို့တော်ပါရီကလေးတဲ့တိုက်ပေါ်ကိုတွေ့တက်ပြီးဝရန်တာမှာတွဲလောင်းဖြစ်နေတဲ့ယောက်ျားလေးတဦးကိုကယ်တင်ခဲ့ပြီးတဲ့နောက်မှာတော့အမြန်ဆုံးနိုင်ငံသားဖြစ်လာဖို့ရှိနေပါတယ်။ဗီဒီယိုတင်းမှာတော့အသက်22နှစ်အရွယ်မာမူဒိုဂက်စမာကဝရန်တာတစ်ခုခါနေတစ်ခုကိုကူပြီးလေးတဲ့တိုက်ပေါ်ကိုတက်သွားတာပါ။စရုပ်ထထက်ရဲ့တစ်ဖက်ဝရန်တာကအမျိုးသားတဦးကလည်းဝရန်တာမှာတွဲလောင်းဖြစ်နေတဲ့ကလေးကိုဆွဲခွန်နိုင်ဖို့ကြိုးစားခဲ့ပါတယ်။မာမိုတူကက်စမာကိုပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကမနေ့တနင်္လာနေ့တုန်းကအလက်စင်းနန်းတော်မှာဂျေဇုတင်ကြောင်းပြောဆိုခဲ့ပြီးသူဟာအတူယူတိုက်သူတူဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ပြင်သစ်သမ္မတကကက်စမာကိုရဲစွမ်းတတိရှင်စုချီးမြှင့်ခဲ့ပြီးပြင်သစ်နိုင်ငံသားအဖြစ်နဲ့မိသားဌာနမှာအလုပ်လုပ်ဖို့လည်းကမ်းလှမ်းခဲ့ပါတယ်။သူ့ကိုဖျားသခင်ကကောင်းချီးပေးတယ်လို့ပဲတခြားရွှေပြောင်းဝင်ရောက်လာသူတွေလည်းလားတူဖြစ်ပါစေကြောင်းဆုတောင်းတယ်လို့ကက်စမာက VOE ကိုပြောပါတယ်။ပြင်သစ်သမ္မတမာခရွန်ကတော့အခုဂက်စမာရဲ့တတိရှိရှိဆောင်ရွက်မှုကိုစုချတာနဲ့ရွှေပြောင်းဝင်ရောက်မှုကိုတင်းကျပ်မှုကမတူဘူးလို့ပြောဆိုပြီးပြင်သစ်နိုင်ငံရဲ့တင်းကျပ်တဲ့လူဝင်မှုကြီးချက်ရေးဥပဒေအပေါ်သူ့ရဲ့ထောက်ခံမှုကိုကာကွယ်ပြောဆိုပါတယ်။ကလေးရဲ့ဖခင်ဖြစ်သူကိုတော့ကလေးကိုဂယူးမဆိုင်ဖဲပြစ်ထားတဲ့အတွက်ဖမ်းဆီးထားတဲ့အကြောင်းလဲသတင်းတွေမှာဖော်ပြကြပါတယ်ရှင
်။မတ်တင်ကြီးထံနဲ့ကိုညာဝဲအောင်တို့ကသတင်းတွေကိုတင်ပြပေးခဲ့ကြပါပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အမေရိကန်အောက်လွှတ်တော်ကနေပြီးတော့တခဲနဲ့ဒီပြလိုက်တဲ့မြန်မာနိုင်ငံဆိုင်ရာတင်ဆက်ချက်မူကြမ်းကမြန်မာနဲ့အမေရိကန်ဆက်ဆံရေးအပေါ်ဘယ်လိုသက်ရောက်မလဲဆိုတာကိုကြည့်အောင်ပါ။မကြသေးခင်တုန်းကအမေရိကန်အောက်လွှတ်တော်ကနေပြီးတော့တီးပြလိုက်တဲ့မြန်မာစစ်တပ်နဲ့အလုံးကျုံအဖွဲ့အစည်းတွေကိုအရေးယူမဲ့ဥပဒေပြင်ဆင်ချက်မူကြမ်းကအမေရိကန်နဲ့မြန်မာစစ်ဖက်ဆက်ဆံမှုအပေါ်မှာအကန့်အသတ်တွေဖြစ်စေမှာမဟုတ်ဘူးလို့တပ်ပိုင်းဆိုင်ရာအစီအမံရရှိချက်ကပြောဆိုလိုက်ပါတယ်။လက်ရှိကချင်စစ်စင်ရေးတွေနဲ့ပတ်သက်လို့ဘယ်ဆွေးရလာအောင်မှာပဲဖြစ်ဖြစ်တပ်မတော်အနေနဲ့ငြင်းငြိမ်းလုပ်ဖို့အသင့်ရှိတယ်လို့လည်းပြောပါတယ်။နေပြည်တော်မှာကြိုင်သွားပြီးတော့သတင်းယူထားတဲ့ View မြန်မာပိုင်းသတင်းတော့မမေခါကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့နေပြည်တော်မှာလုပ်တဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့တနစ်တာကာလအတွင်းဆောင်ရွက်နေမှုတွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာလူခွင့်ရေးတွေချိုးဖောက်မှုတွေရှိတဲ့အတွက်မြန်မာစစ်တပ်နဲ့လုံခြုံရေးအဖွဲ့အစည်းတွေကိုအရေးယူမဲ့အမေရိကန်နိုင်ငံကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေဂျန်အပေါ်တက်မတော်ရဲ့သဘောထားနဲ့ပတ်သက်လို့ VOA သတင်းဌာနကမင်းပြန်မှုကိုကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဘူမူးချုပ်အောင်ကျော်ဟိုးကအခုလိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ
်။လူခွင့်ရေးချိုးဖောက်တယ်လူခွင့်ရေးချိုးဖောက်တယ်ဆိုပြီးတော့ဒါအခုဆိုစရင်အရန်ကိုကြီးထွားလာတဲ့ဆွဆွဲမှုပေါ့ဒီနေ့အပြင်ကျွန်တော်တို့မကြခဏပြောပါလေကျွန်တော်တို့ကိုလူ့ခွင့်ရေးချိုးဖောက်တယ်ရှိတဲ့ဟိဆိုစဉ်ကျွန်တော်တို့ပြောပါเนาะတက်တဲ့အထောက်ထားနဲ့ပြပါတက်တဲ့အထောက်ထားနဲ့မပြဘဲနဲ့နေရာတကာမှာလူ့ခွင့်ရေးချိုးဖောက်တယ်နေရာတကာမှာလူ့ခွင့်ရေးချိုးဖောက်တယ်အဲ့လိုဆွဆွဲနေမယ်ဆိုစဉ်ဒါဒီကျွန်တော်တို့ဆွဆွဲတဲ့အဆင့်မှာပဲဖြစ်ပါဆွဆွဲတယ်ဆိုစဉ်ကျွန်တော်တက်တဲ့အထောက်ထားပြပါအဲ့ဒီပုံမှာဆက်လိုက်ရင်ဆက်လိုက်လို့မှန်ကန်တယ်ဆိုရင်ကျွန်တော်ဥပဒေရရေးဥပဒေမှာဖြစ်ပါတယ်ဒါခုနကတော့ဒါဆွဆွဲတဲ့အခြေအနေမျိုးကြတော့ကျွန်တော်တို့ကတစ်ဖက်သက်ကြီးဆွဆွဲမှုပဲဖြစ်ပါတယ
်ဒီပြင်အမေရိကန်နိုင်ငံကမကြခင်ကပြင်ဆင်လိုက်တဲ့ဒီဥပဒေမူကြမ်းကအမေရိကန်နဲ့မြန်မာစစ်တပ်ဆက်ဆံမှုအပေါ်မှာအကန့်အသတ်ဖြစ်စေမှာမဟုတ်ဘူးလို့လည်းဆိုလိုက်ပြီးအမေရိကန်ကနေစစ်ဖက်ရေးဆိုင်ရာတင်းနှံတွေစစ်လက်နက်ပစ္စည်းထောက်ပံ့မှုတွေစစ်ရေးအရာထောက်ပံ့မှုတွေပူးရဲဆောင်ရွက်ထားတာမရှိတာကြောင့်စစ်ဖက်ပိုင်းဆိုင်ရာဆက်ဆံရေးတင်းမာစရာမရှိဘူးလို့လည်းသူကဆိုလိုက်ပါတယ်တိုင်းရင်းသားဒေသတွေနဲ့လူနည်းစုတွေအပေါ်မှာလူခွင့်ရေးချုပ်ဖောက်မှုတွေရှိရဲလို့အမေရိကန်နိုင်ငံအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်ရေးလှုပ်ရှားသူတွေကစွပ်စွဲထားကြပြီးတာဝန်ရှိသူတွေကိုဖော်ထုတ်ရေးယူဖို့တိုက်တွန်းနေကြသေးပါလက်တလုံးမှာလည်းငင်းငင်းရေးကိုဥတီလှုပ်ဆောင်မယ်ဆိုတဲ့ NLD အစိုးရလက်ထက်မှာတိုင်းရင်းသားဒေသတွေမှာစစ်ရေးပုံမှုတင်းမာလာခဲ့တာတွေရှိနေတဲ့အပြင် NLD အစိုးရဖော်ဆောင်နေတဲ့ပင်လုံညီလာခံကလည်းနှောင့်နှေးတန့်ကြမှုတွေရှိနေခဲ့ပါတယ်။ငင်းငင်းရေးလုပ်ငန်းစဉ်နှောင့်နှေးတန့်ကြမှုနဲ့ပတ်သက်လို့ VOA ကမင်းမျက်နှာမှာတော့သူကအခုလိုပြန်လည်ဖြေကြားသွားခဲ့ပါတယ်
။ဒီငင်းငင်းရေးဖော်ဆောင်မှုနှောင့်နှေးတန့်ကြနေရခြင်းဆိုတဲ့အကြောင်းတရားဒီတက်မတော်ကြောင့်မဟုတ်ပါဘူး။ဒီပုံမှာမူတည်ပြီးတော့ တို့တွေကတို့ရရှိကြတဲ့အခွင့်အရေးတွေပေါ့တို့ရရှိကြတဲ့အခွင့်အရေးတွေတို့ရဲ့ဒီလက်နဲ့ဆွဲကင်ပြီးတောင်းဆိုခြင်းနဲ့အချက်ဒီအဲ့ဒီပုံမှာမူတည်ပြီးတော့ပဲကျွန်တော်တို့ကြံ့ကြံ့နေရခြင်းဖြစ်တယ်လို့ကျွန်တော်သတိမြူဆပါတယ်
လက်ရှိ NLD အစိုးရလက်ထက်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တက်မတော်ပါဝင်မှုနဲ့ပတ်သက်ပြီးဝေဖန်မှုတွေနဲ့မေးခွန်းတွေထွက်ပေါ်နေပါတယ်။အရင်သမရဟောင်းဦးသိန်းစင်ရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုအပေါ်တက်မတော်ပါဝင်မှုနဲ့ NLD အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုအပေါ်တက်မတော်ပါဝင်မှုနဲ့ပတ်သက်လို့ဘယ်အစိုးရလက်အောက်မှာပဲဖြစ်ဖြစ်တက်မတော်အနေနဲ့ငြိမ်းချမ်းရေးလုပ်ဖို့အစဉ်သင့်ရှိနေသလိုစစ်စင်ရေးရက်ဖို့လက်ရှိသမရကအမိန်ပေးလာရင်လည်းရပ်တန့်သွားမယ်လို့ဗိုလ်မှူးချုပ်အောင်ကျော်ဟူကဆိုလိုက်ပါတယ
်။ကျွန်တော်တို့တက်မတော်အနေနဲ့ကတော့နိုင်ငံတော်ရဲ့ဥဆောင်မှုအောက်မှာပဲရှိပါတယ်။နိုင်ငံတော်ရဲ့ဒီကကျွန်တော်တို့ရဲ့ညွှန်ကြားချက်အတိုင်းပဲကျွန်တော်သွားနေပါဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံတော်တမ္မရကဒီနိုင်ငံရဲ့အကြီးအကဲဖြစ်ပါတယ်။နော်ဒီနိုင်ငံရဲ့အကြီးအကဲဖြစ်တဲ့ကြောင့်မို့သူကနေပြီးတော့တရားဥပဒေနဲ့ညီညွတ်တဲ့အမိတ်ပေးလာမယ်ညွှန်ဥပဒေနဲ့ပြလုံးမေးပေးလာမယ်ဆိုရင်ကျွန်တော်ဒါလိုက်နာဆောင်ဖို့အသင့်ပါပဲ။ဘာမှမလိုက်လိုက်နာဆောင်ရစရာအကြောင်းမရှိပါဘူး။အဲ့ဒါလေးကိုကျွန်တော်ဖြေကြားချင်ပါတယ်။
လက်ရှိမှာတော့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေသေးပါဒီလိုတိုက်ပွဲတွေဖြစ်ပွားနေတာဟာအုပ်ချုပ်မှုတပ်တွေတိုင်းရင်းဌာနချုပ်တွေပေါ်တိုက်ခိုက်လာလို့ပြန်လည်တုံ့ပြန်ရတာဖြစ်ကြောင်းဘုံချုပ်အောင်ကျော်ဟုကဆိုပါတယ်တက်မတော်အနေနဲ့နိုင်ငံတော်ကောက်ရေးအတွက်သာလှုပ်ဆောင်နေတာဖြစ်ပြီးစစ်ရေးအရာဘယ်အဖွဲ့အစည်းကမှဖိအားပေးတာမရှိဘူးလို့လည်းဆိုလိုက်ပါတယ်ရှင်
အမေကတင်ပေးပို့ထားတာဖြစ်ပါတယ်ခုတ်ခါမှာတော့ဒီငင်းကြီးလုပ်ငန်းစဉ်မှာတက်မရော်နဲ့ NG လက်မှတ်ရေးထိုးပြီးအဖွဲ့ရေးကြမှာသဘောထားကွဲလွဲနေသေးတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ် NG လက်မှတ်ထိုးထားတဲ့တိုင်းနာအဖွဲ့တွေလက်နဲ့ထုတ်သိမ်းဖို့တက်မရော်ဘက်ကလှူလာနေပြီမလဲတိုင်းနာလက်နက်ကန်အဖွဲ့တွေဘက်ကတော့ဒီချက်ကိုလက်ရှိချိန်မှာလက်မခံနိုင်သေးဘူးလို့ပြောနေကြပါတယ်ငင်းကြီးလုပ်ငန်းစဉ်ရဲ့လုံခြုံရေးဆိုင်ရာပြည်လဲပေါင်းစည်းကိစ္စမှာအစိုးရတက်မရော်နဲ့ NCA လက်မှတ်ထိုးထားတဲ့လက်နက်ကိုင်ဖွဲ့တွေကြားမှာသဘောထားကွဲလွဲမှုတွေရှိနေတာပါဒီပေါ်မှာတိုင်းဒေသလက်နက်ကိုင်တွေဘက်ကမေလ29ရက်နေ့နဲ့28ရက်နေ့မှာထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့ဒီကွဲလွဲချက်တွေကိုလည်းဆွေးနွေးခဲ့ကြပါတယ် View မြန်မာသတင်းတော့ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်
27ရာစုပင်လုံအစည်းအဝေးကိုတတိယအကြိမ်ပြုလုပ်နိုင်ဖို့ကြိုးစားနေတော့မှာပဲအပြည့်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေနဲ့တက်မတော်အစိုးရသုံးမွင့်ဆိုင်အလို့တဘောတွစ်ဆုံပွဲကိုနေပြည်တော်မှာမေလ18ရက်ကကျင်းပခဲ့ရမှာတက်မတော်ကတိုင်းသားလက်နက်ကိုင်တွေရဲ့တပ်တွေကိုဖျက်သိမ်းပြဖို့ပြောဆိုရမျိုးရှိခဲ့တဲ့အတွက်တက်မတော်မှာဒီမိုကရေစီစံနှုန်းတွေမရှိသေးတာကြောင့်လက်နက်ကိုင်တပ်တွေကဖျက်သိမ်းရေးကိုလက်ခံမှာမဟုတ်ဘူးလို့မွန်ပြည်သစ်ပါတီရဲ့ဒုတိယဥက္ကဋ္ဌဦးနိုင်ဟန်သားကအခုလိုပြောပါတယ
်ဆိုရတပ်ဖွဲ့ကတော့သူတို့ကတော့ဒီဟိုလက်ရှိတပ်မတော်ကိုပဲသူတို့ကတော့မပြည့်ပြင်ချင်ဘူးဆိုတဲ့သဘောမျိုးရှိနေတယ်အဲ့ဒီပုံမှာကျွန်တော်တို့မြင်တာတော့လက်ရှိတပ်မတော်ကဒီမိုကရေစီမဆန်ဘူးပေါ့ဗျာနော်ဟိုနောက်ပြီးတော့မှတိုင်းသားတွေအခွင့်အရေးရလဲဘာမှအမှတ်ကန်ချက်မရှိသေးဘူးအဲ့တော့အဲ့လိုအနေအထားမျိုးမှာကျွန်တော်တို့တတ်တယ်ဖြတ်သိမ်းရမယ်ဆိုရင်လည်းတိုင်းသားတွေဘက်ကဘယ်သူမှလက်မခံချင်ဘူးကြနော်တစ်ဖက်ကလည်းအော်ကျွန်တော်နိုင်ငံကဒီမိုကရေစီပုံစံမဟုတ်ဘဲပဲနဲ့ပေါ့နော်အမြဲတမ်းဒီမိုကရေစီပဲဖြစ်ပြီးတော့မှခက်ကစစ်တပ်ကအာဏာတွေအများယူထားတယ်အဲဒီပုံစံမျိုးကိုလည်းကျွန်တော်တို့ကတော့ဟိုလက်မခံနိုင်သေးဘူးဗျာ
အဲဒီဆွေးနွေးပွဲမှာ27ရာစုညီလာခံရဲ့နိုင်ငံရေးကဏ္ဍမှာပါတဲ့နိုင်ငံတော်မှမိသည့်အခါမှာခွဲမထွက်ရဆိုတဲ့အချက်ကိုတက်မတော်ဘက်ကထည့်သွင်းထားရတဲ့ပတ်သက်ပြီးတော့လည်းတက်မတော်နဲ့တိုင်းသားတွေသဘောထားမတူညီရာရှိနေစေဖြစ်ပါတယ်အဲ့ဒီအချက်ကလာမဲ့ပင်လုံညီလာခံအတွက်လည်းအဟန့်တားဖြစ်နိုင်တယ်လို့ဦးနိုင်ဟန်သားကဆက်ပြောပါရစေ
။အေးကျွန်တော်တို့ဘက်ကနားလဲတာကဖရက်ဆိုတာပူပေါင်းရေးပဲ။ဖရက်မူတဲ့မှာခွဲမထွက်ရဘူးခွဲထွက်လို့ရတယ်ဆိုတဲ့ဟာတွေထက်ဖို့မလိုဘူးနော်။အဓိကအဖြစ်ကတော့စစ်မှန်တဲ့ဖရက်ပြည်ကြောင်စုကိုအားလုံးကရည်ရွယ်ထားတယ်။ဒါတို့တိုင်းသားတွေဘက်ကလည်းလုံးဝခွဲမထွက်ရဘူးဆိုတဲ့ကတ္တချက်မျိုးထည့်ထားမယ်ဆိုရင်တစ်ချိန်ချိန်မှပေါ့ဗျာနော်။ကဲကျွန်တော်တို့ပြောတဲ့ကိုယ်ပိုင်ပြတ်တန့်ခွင့်ကိုဟိုမှာကတ်တတ်လာမယ်တမျိုးမျိုးလောက်လာမယ်နောက်ကျွန်တော်တို့တိုင်းသားတွေရဲ့အခွင့်အရေးတမျိုးမျိုးလောက်လာမယ်ပြည်နယ်လေးပေါ်မှာတမျိုးမျိုးဖိနစ်လာမယ်ဆိုရင်ဒီတိုင်းပဲကျွန်တော်တို့ငုတ်ခံနေရမှာဒီကအနေထားမျိုးလဲဒါလည်းမဖြစ်သင့်ဘူးလေအမှန်ကတော့စစ်မှန်တဲ့ဆိုတဲ့ပြည်တော်စုပုံစံနော်မြို့သားတပ်သူကြီးနဲ့ကိုယ်ပိုင်ပြတ်တန့်ခွင့်ရှိတဲ့ပုံစံအဲ့ဒါကိုဖော်ရင်ဒါတော့ဘယ်သူမှလည်းခွဲထွက်ဖို့ဥမတီပါဘူးဒါတော့ထဲဖို့လည်းမလိုတော့ဘူးလို့ထင်ပါတယ
်1949ပြည်လုံးစာချုပ်မှာတော်တူခဲ့တဲ့ပြည်အောင်စုမှခွဲထွက်ခွင့်ဆိုရဲနိုင်ငံရေးအာမခံချက်ကြောင့်ပြည်အောင်စုတည်ဆောက်နိုင်ခဲ့ရဖြစ်တယ်လို့စီးလုံးညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်လက်ရှိအခြေအနေမှာတိုင်းသားတွေအနေနဲ့ခွဲထွက်ခွင့်ဆိုရဲစကားလုံးထက်ဖက်ဒရယ်ပြည်အောင်စုစနစ်ကိုလိုလားနေကြောင်းပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဒူးဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါရယ်
ควายมันถอยอยู่สุดเลยฮะเนี่ยปัจจัยยังจะรู้แต่ในรายจ้างมาเลยจะมีหน้าจ้าละวะมีหน้าจ้าเลยข้ามาไปช่วยเราควายมันถอยอยู่สุดเลยไม่เบี้ยวเราควายทำมาสุดเลยไม่เบี้ยวเราที่ใจไม่ค่ะป้ามาจะทำอะไรทับเยี่ยมดูเลยกิจการเราจะรู้อะไรเนี่ยแต่จะรู้ประการนี้มั้งแต่ว่าผมสูงสิ่งเนี่ยแกควายมันถอยอยู่สุดเลยฮะอู้ด่าตีมันทุบเยี่ยมมาสูงสิ่งเนี่ยแต่ถ้าเกิดเราจะรู้ว่าลูกจะน่ารัก ที่เฟรดเป็นเราที่ว่าเราได้อภิวาทีอันนี้สักที่บอกเลยเอเดียจะน้องด่าเราที่ไหนก็มาบ้างหรือเอเดียจะน้องพูดจะน้ำมาทุกอาทิตย์เราจะน้องว่าเป็นเราสาจุมาที่ทำงานที่สิบวันควอตเตอร์ลีว่าควอตเตอร์เป็นป่าวันก่อนเนาะปีปีดาวุสเซนเนียเนี่ยมีอยู่แค่งานที่สิบวันเราจะน้องปู่เป็นยูดาร์เรย์บอทาลูยาพิวายเนาะเราดูว่าดีความเข้าวุสราหูเยียบเยียวีเราเป็นสาจุเยียบเยียวีเรา
เป็นเรื่องที่แบบยังเล็กๆปีหลังดูสิเนี่ยเจ้าสิพี่อันนี้ป่าวันบ่เช่นลีเจอร์ก็จะโน้ตเลี้ยงลูกจะน่าวะตอนนี้นารีนี่เนี่ยเลือกชิจมาเนี่ยนั่นแสดงอย่างสุนีลากันเนี่ยมาปีเดียวพี่ตานารีก็เสียนีลามาตัวเมื่อนั่งไอ้นีลามเนี่ยพี่เชื่อว่าป่าวันฟัดเรื่องพี่อันสุดที่สาวีเชื่อกันมุกจะก็พอสังเบิบตัวเราทุกอย่างท้าไป
ผู้จัดการทีมบีปูทาร์ที่ไปได้แต่สุดท้ายมาเวดีเอ็นซีมาเล่นไม่ยืดทุบเปลี่ยนสินเอาไม่แต่ในนั้นในการพูดไปจังก็ได้สบายใจมาเลยอดีตทายแต่ในนั้นในการนี้ประมาณยี่มาสิบเจ็ดการนี้ไปแล้วกันแต่เมื่อวันนี้จริงจังเมื่อวันนี้เจ้าเอ็นซีสาจุเล่นไม่ทุบด้วยสินเอาเสียพินิจโลกีนี่มีอยู่ตัดทุ่ยไปดีเกมบีบีกับเบลสุไลไป
ไทยไม่เลยดีตาด้วยยิ่งใจเนี่ยพูดอยู่ลงงานด้วยพี่เนี่ยสุยานี่ด้วยส่งพี่รอสุนิสายนี่ยังรู้เลยพี่ว่าเลยฟิวไทยที่ใส่พี่มีมาไว้ตั้งแต่นั้นก็ยังอาจจะเป็นปีพูดทาวาเลยเช่น
โอเคปะดีตาด้วยพูดอยู่ยิ่งลงงานด้วยสิ่งนี้ได้แค่ใครรู้ปะก็ยังพี่เนี่ยสุยาพูดเนี่ยที่นี่ตัวตัวส่งใช่ไหมอ่ะพี่อันนั้นสุนิพี่แค่รู้ก็ยังพี่ตัวยิ่งมุ่งเนี่ยคู่ตัวนี้เลยก็ฟิวอีกูพี่ว่าเลย
ดีที่สุดนะครับผมหลักสี่หลักสามที่เนี่ยคือว่าที่เขาอยากจะนุ่งที่จะมาเนี่ยอันนี้เป็นมาเนาะคุณเล็กที่ยิ่งมาที่จะเข้าเรื่องนี้ตอนหลังที่สังคมขัดแย้งนี่มาหลายประเด็นสั่งลงแล้วทุกที่ลงงานที่ใช้กูพิจารณาเนี่ยเอ็งก็มีสิ่งที่เข้าใจพี่ก็ได้เอเวอร์ลาดงาสุยานยิ่งใช้กูมาเชื่อฟังเนี่ยที่ยังบีบีกูสเลือดทุกที่ส่งสุนิขับีเอ็นซีเล่ามายืดทุนนั่นยิ่งนั่งทว่าบุนับเป็นตัวบอดูเล่ามายืดทุกเข้ามาเลย
แต่เมื่อมีมาสิทธิ์ก็ตั้งแต่ละนักการพ่อเรื่องกันตามหูเรื่องพิโรลาเรื่อยๆเอ็นซีเล่ามายืดทุยพิจารณาเสียพิลาเรื่องลูกเกี่ยมบีบีตัวมุ่งเนี่ยคู่กันอยู่เรื่อยๆสักพิโอวาเลยลูกเสือตัวเด็กคนเดียวเลยคิดตัวมีอันนั้นสมีอันนี้ชิมเงินพิโรจันนรกอันนี้ผมมาเลยสอบที่นี่แล้วเดี๋ยวไม่ตั้งใจอันนี้ถ้าเราทุบเลยเพื่อเท่าไรนี่ถ้ามีจันนรกมุ่งเกี่ยวนู่นเรา
ตอนนั้นลงตะเกียบพี่ยาจับพี่ดูเสียงสงสารลูกเรศุยเนาะอาณาบริบกับพี่ข้าจะเสียมหัวยินสุขจีนยาบีเต้นเอลูกขยับพี่เนี่ยยินชายีลูกทุกนิโนบเลยบ่เอ้อู้สองสี่เซนตุตุพี่เต้กูอังสอมหัวกับพี่ว่าเลยที่เรศุบุตะเกียบยาเช่นนั้นสิ่งเช่นนี้สุยานี่เนี่ยพี่เต้มาเนี่ยสิ่งที่ทำงานอยู่ว่าพี่ข้าจะเป็นยินดีมาพี่เต้นเอลูกมาดูพี่อาจจะเชื่อเลยที่นี่เป็นเอ็นซีดูนั่นมาทูตาเลยตัวเดียวเป็นบุเอ็นซีดูนั่นมาทูดิเจเจม
ပါတီဆွေးနွေးပွဲအတုံးသက်ပါ
တနင်္ဂနွေလောတိုင်းတိုင်းငင်းချမ်းရေးအတွက်ကြည်ရွယ်ပြီးတော့ငင်းချမ်းရေးလူစုနှီးနှောဖလှယ်ပွဲကိုကြရပြင်းနဲ့လိုက်ကုန်မြို့မှာမေလ26ရက်ကနေ28ရက်နေ့ထိ3ရက်ကြာကျင်းပခဲ့တာပါလက်ရှိမြန်မာအစိုးရအနေနဲ့တိုင်းဒေသနဲ့ကန်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးပြီး ICA ပြည်ရလက်မှတ်ရေးထိုးနိုင်ရေးအတွက်ကြိုးပမ်းနေစေဖြစ်ပေမဲ့တန်းပလောင်တပ်ဖွဲ့တီအန်နဲ့လေပြခိုင်တပ်မတော်အေးအေးကိုကန်တပ်ဖွဲ့တွေနဲ့တော့အပြည့်ရရေးတွေ့ဆုံဆွေးနွေးဖို့ကတော့တပ်မတော်ဘက်ကနေလက်မခံသေးပါဘူး2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးဖို့တိုင်းဒေသတွေမှာတပ်မတော်ကထိုးစစ်စင်တာတွေရပ်တန့်ပေးဖို့တိုင်းဒေသနယ်မြေဒေသတွေမှာစစ်ရေးကြီးမန်းချက်နဲ့လမ်းတရာဖောက်လုပ်တာတွေမလုပ်ဖို့တရားပြည်နဲ့ငင်းချမ်းကြီးလူထုနှိမ့်နှောဖလှယ်ပွဲကနေတောင်းဆိုထားပါတယ်ခင်ဗျာ
ခုနကဝင်တင်ပြပို့ထားတာဖြစ်ပါတယ် view ကနေပြီးတော့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုင်းထုံးပေးနေပါတယ်ရှင်ခုခါမှာတော့ဒီဖန်စီကန်ရိုက်တာသတင်းတောက်နှစ်ယောက်ရဲ့အမှုမှာကဘာကျော်ရှိနေတယောက်ကစတင်ပါဝင်ပြီးတော့ဆောင်ရွက်နေတဲ့သတင်းကိုတင်ဆက်ပေးကြပါတယ်
နိုင်ငံတော်လူ့ဘက်ချက်အုပ်တွေနဲ့အမှုဖွင့်ခံထားရတဲ့ဗိုက်တက်စင်းတောင်နှစ်ယောက်ဒီအမှုမှာကမ္ဘာကျော်လူခွင့်ရှင်နေအမောက်ကူနေကနေပြောဥပဒေအကြံပေးတဦးအနေနဲ့အမှုမှာစတင်ပါဝင်ဆောင်ရွက်နေပြီလို့သိရပါတယ်။
လက်ရှိမှုမှာတော့တရားလိုပြတ်တဲ့အားလုံးဒီပါစစ်ဆေးပြီးဖြစ်လို့နှစ်ဖက်ရှိနေတွေတရားရုံးမှာအပြန်အလှန်ဆောင်ရွက်ချက်တွေပြရတော့မှာဖြစ်ပါတယ်။ဒီကနေ့တရားခွင်ရှင်တွေကိုတွားရောက်ပြီးတော့စုံစမ်းမေးမြန်းထားတဲ့ဖီယွန်းမာဝဲသတင်းတောက်ကိုထောင်ခံကသတင်းပေးပို့ထားပါရရှင်။နိုင်ငံတော်လူ့ဝတ်ချက်အုပ်ဒီနဲ့မှုပွေးခံထားတဲ့ဖန်စီကန်ရိုက်တာသတင်းတောက်နှစ်ဦးကိုဒီကနေ့မြောက်ပိ မှာဖြစ်တဲ့အတွက်ကြံရှိရဲ့တုံးမှာဒရင်နောက်တွေကိုလိုအပ်ဆိုင်ဆာလိုင်းနေပြီးခဲ့တဲ့ဆိုပြီးအာနာပိုင်းဒီဘက်ကရဲနဲ့အေးအေးယူထားတဲ့တက်ကြက်ခင်ပေါင်းလေးရဲ့လိပ်စာကိုရဲတပ်ဖွဲ့ကမသိရှိပဲဖြစ်နေတယ်လို့အကျိုးဆောင်ရှင်းနေဦးခင်ပေါင်းစောကအခုလိုပြောပါတယ
်။မိုးရနိုင်တဲ့အတူတူပဲနော်။ဒီရဲမှုမိုးရနိုင်တဲ့အတူတူအဖမ်းခံရပြီးတော့အတူတူနေခဲ့တာ။ဒါပေမဲ့ဒီရဲမှုမိုးရနိုင်ကိုဟိုဟာတက်သေးထွက်ပြီးတဲ့နောက်ပထမအကြိမ်တက်သေးအဲ့ရတဲ့ဒီပြည်ရဲ့နောက်အပြစ်ပေးလိုက်ကြရအပြစ်ပေးလိုက်တဲ့အချိန်မှာပဲအဲ့မိုးရနိုင်နဲ့ချမောင်လင်းနဲ့အဆက်တွေပြန်သွားတယ်အဲ့ချမောင်လင်းကိုလည်းပဲအပြစ်ပေးလိုက်တယ်လို့သိထားရတယ်ပေါ့ဗျာကျွန်တော်တို့သိထားသိတယ်ဒါမှမဟုတ်ဘယ်ရောက်နေမှာဘယ်တော့မှလည်းမသိအဲ့တော့တရားလူကြီးကနေပြီးတော့မာရဲကိုမေးတယ်တာဝန်ဟိုသူတို့ပုတ်ပေးရတဲ့တာဝန်ရှိတယ်ရဲကိုမေးတယ်ပေါ့ဗျာနော်အမှုစုအုပ်စုအဲ့တော့သူတို့ကတော့သူတို့ရဲတပ်ဖွဲ့ကနေပြီးတော့ထုတ်လိုက်ပြီးဖြစ်တဲ့အတွက်ကြောင့်တယ်နော်ဘယ်နေရာမှာရှိမှမသိဘူးအဲ့တော့သူတို့အဲ့တရားကြီးအဲ့လိုကြီးလိမ့်တာအစ်ရှာပေးပါလားလို့သူအင်းပြားထားတ
ယ်တက်ချက်ခင်မောင်းလင်းကိုတက်တည်မတင်တာဟာတီအလူရီဘက်ကိုစန့်ကျင်ထွက်ဆိုမှဖြစ်တဲ့အတွက်မတင်တာလို့ဥပဒေအရမှတ်ယူနိုင်မှာဖြစ်ပါတယ်ဒီမှုကိုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကူညီပေးနေတဲ့နာမည်ကျော်ဥပဒေအကျိုးဆောင်အမာကလူနီကလည်းကူညီဆောင်ရွက်ပေးတယ်လို့အကျိုးဆောင်ရှင်နေဦးခင်မောင်းစောကပြောပါတယ်
အဲ့တော့အမာတို့ကအဲ့လိုတရားလူယုံကိုဆောင်ရွက်တာမရှိဘူးသူကအကြံပေးတာရှိတယ်ပေါ့ဗျာနောက်အဲနောက်ပြီးတော့မှနိုင်ငံတကာမှာအဲ့ဒီကပေါ်လာရေပေါ့ဗျာအဲ့လိုအစီအစီလာရင်သူကဆက်ပြီးတော့ဆောင်ရမှာဒါပဲဟိုကျူတင်ပြီးတော့အခုကသူတို့ကဟိုကလောက်တာစိတ်သက်ဒီအမှုအကြောင်းကိုကျူပြီးတော့လေးလာနေအောင်သူတို့တာဝန်ပေးပြီးတော့ခံထားတာပေါ့ဗျာအဲ့လိုကြာဖွေပေးတာအကြံပေးတာကျွန်တော်တို့လိုချင်တဲ့အချက်လက်တောင်းရင်သူတို့ဆရာကြားဖွေရလွယ်တာပေါ့ဗျာနော်အဲ့တော့အဲ့ဒီအချက်လက်ဒီအဲ့ဒီကမှရှိနေတဲ့အမှုတွေကဘလို့ journalist တွေကိုဆွဲတာရှိသလားရှိရင်တော့သူတို့ကောနိုင်သလားသူတို့ဗာနဲ့ကာကွယ်တယ်အဲအဲ့ဒါကြီးအဲ့ဒီဟိုအတွေ့အကြုံငယ်ငယ်ကအတွေ့အကြုံပြီးတော့ရှိရတယ်ဆိုတော့ရပါတယ်
အမှုအတွက်တရလူတွေဘက်ကတရလူပြတက်တည်25ဦးတင်သွင်းခဲ့ပြီး2ဦးကိုဖေးချခဲ့တဲ့အတွက်23ဦးသာကြန့်ရှိရာမှာ20ဦးကိုစစ်ဆေးပြီးဖြစ်လို့မကြခင်မှာနှစ်ဖက်ရှိနေပြီးပြန်လည်လျှောက်လဲချက်ပေးရမှာဖြစ်ပါတယ်နှစ်ဖက်ရှိနေပြီးပြန်လည်လျှောက်လဲချက်ပေးပြီးရင်တော့စွဲချက်တင်နေမတင်နေကိုတရားသူကြီးကအမိန့်ချမှာဖြစ်ပြီးစွဲချက်မတင်မှာကသတင်းတော်2ဦးဟာတရရှင်လွတ်မြောက်မှာဖြစ်ပါတယ်သူတို့နှစ်ဦးကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးခံရမှုနဲ့ပတ်သက်ပြီးနိုင်ငံကလူခွင့်ရေးအဖွဲ့တွေသတင်းဖွဲ့စည်းတွေကအ мян ဆုံးပြန်လုပေးဖို့မြန်မာအစိုးရကိုတောင်းဆိုမှုတွေပြုလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံခြေဆိုင်ပန်အမေရိကန်သတင်းလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ကအခုလာထဲမှာပဲကိုဝါလုံးနဲ့ကိုကျော်စိုးတို့ကို Barbary Freedom to Write လွတ်လပ်စွာသတင်းရေးသားခွင့်ဆိုင်ရာဆုချီးမင်းခဲ့ပါသေးတယ်ခင်ဗျာ။
စည်းဝါးရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ VOA ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တရထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးအပြင်ထိုင်းလီလိုင်းအစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမာတော်တာရှင်များရှင်2018ခုနှစ်မေလ29ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတောက်တာရှင်တွေတိုင်းရင်နာစီနေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့အမေရိကန်နိုင်ငံရေးနဲ့အင်္ဂါနေ့ညတိုင်းလေလံစီစဉ်တွေကိုနားဆင်ကြမှာပါ။အခုရင်ဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင်။
ကရဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအင်းတို့ရှေ့လထိပ်သီးစီဝေးစီစဉ်ထားတဲ့အတိုင်းကျင်းပပြည့်မဖြစ်ဆိုတဲ့ကိစ္စကဝါရှင်တန်နိုင်ငံရေးမှာတဲထရင်ဖို့စိတ်ဝင်စားစရာကိစ္စတစ်ခုပိုဖြစ်လာနေပါတယ်ပြည်ဆောင်ဆွေးနွေးရေးနဲ့ပတ်သက်လို့သမ္မတထရန့်ရဲ့ပြောဆိုရေးသားချက်တွေကလည်းတတိတပြိုပြောင်းလဲနေတာပါတမိုင်းဝင်ဆွေးနွေးပွဲကိုပဲဖြစ်တယ်လို့ပြောတဲ့ဒီချိန်ထဲမှာနောက်ွယ်ကနေအောင်မြင်အောင်ဆက်ကြိုးစားနေတယ်ဆိုတာမျိုးလဲတစ်ဖက်ကပြောဆိုနေပါတယ်နျူကလ িয়ার ရေးမြောက်ကိုရီးယားနဲ့ထိပ်သီးဆွေးနွေးပွဲကျင်းပဖို့အချိန်ကာလအဖြစ်မတင်တော်သေးဘူးဆိုပြီးပြီးခဲ့တဲ့ကြာသပတေးနေ့ကသမ္မတထရန့်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝင်းစီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးလိုက်တဲ့အချိန်ကဘာအားသိငဲ့ကြပါလေ။နောက်တရက်မှာပဲထိပ်သီးစည်းဝေးပြန်ဆန့်နေရင်အမေရိကန်ဆွေးရနဲ့မြောက်ကိုရီးယားကြားအကျိုးဖြစ်တွန်းတဲ့ဆွေးနွေးမှုတွေရှိနေပြီဆိုပြီးသမ္မတထရန့်က Twitter လူမှုကွန်ရက်ကနေရေးခဲ့တာပါ။စနေနေ့ကတော့သမ္မတကပို့ပြီးတော့ကောင်းပြီပြောလင်းထားတဲ့အကြောင်းအခုလိုပြောတယ်။
In the denuclearization of the Korean Peninsula it would be a great thing for
ကိုရီးယားကျွန်းတွယ်ကိုနျူကလ িয়ার ကင်းမဲ့အောင်လုပ်နိုင်မယ်ဆိုရင်မြောက်ကိုရီးယားအတွက်လည်းကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့တောင်ကိုရီးယားအတွက်လည်းကြီးမားတဲ့အောင်မြင်မှုကြီးပါ။ဂျပန်နဲ့တကဘာလုံးအတွက်လည်းအလားတူပါပဲ။အမေရိကန်ပြည်ထောင်စုလည်းပါပါတယ်။ဒီတော့ဂျွန်လ12ရက်စင်ကာပူမှာတွေ့ဆုံဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ဒါကမပြောင်းလဲသေးသလိုဆက်ပြီးလဲအစီအစဉ်တိုင်းဆောင်ရွက်နေပါတယ်။ဘာတွေဖြစ်လာမလဲဆိုတာကျွန်တော်တို့စောင့်ကြည့်နေပါတယ်
။ဒီတော့တဲ့မြောက်ကိုရီးယားဘက်ကတောင်းဆိုချက်အရကင်ဂျွန်ဝန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ထပ်မံတွေ့ဆုံပါတယ်။တောင်ကိုရီးယားသမ္မတကအခုလိုပြောပါတယ်။
ဆရာပတ်ချက်ဆုံးရောင်းကကင်ယွန်ဂျန်ကြီ
းအခုထပ်ကင်ကိုကျွန်တော်ပြောပါတယ်။နျူကလ িয়ার အပြည့်အသက်ကင်းစင်ရေးကိုသူလက်တွေ့လှုပ်ဆောင်ဖို့ဆုံးဖြတ်ရမယ်ဆိုရင်သမ္မတထရမ့်ဘက်ကစီးပွားရေးအရပူးပေါင်းဆောင်ရွက်ဖို့နဲ့ရန်လိုတဲ့ဆက်ဆံရေးတွေအဆုံးသတ်ဖို့လိုလားတယ်ဆိုတာကိုပါ။
ဝါရှင်တန်မြို့တော်မှာတော့သမ္မတထရန့်နဲ့အမေရိကန်တွေရောဝေဖန်သူတွေပါအခြေအနေကိုနှိုင်းဆနေကြပါတယ်။ Republican ထက်လွတ်တော်အမတ်မက်ကိုရူဘီရိုကမြောက်ကိုရီးယားကိုစစ်ဆက်ညှိနှိုင်းလာအောင်ဖိအားပေးနိုင်ခဲ့တဲ့အတွက်သမ္မတထရန့်ကိုချီးကျူးပြောဆိုပါတယ်။ဒါပေမဲ့လည်းသမ္မတထရန့်နဲ့ကင်ဂျွန်ဝင်းတို့စီဝေးအောင်မြင်မှုဆိုတာကိုတော့သူ့အနေနဲ့တန်တရားရှိတဲ့အကြောင်း ABC ရုပ်သံကိုအခုလိုပြောပါတယ
်။ Ultimately I remain convinced that he does not want to denuclearize. In fact,
သူနျူကလ িয়ার နဲ့တပ်သင်းကိုမလုပ်ချင်ဘူးလို့ပဲကျွန်တော်ယုံကြည်နေတယ်။တကယ်လည်းသူမလုပ်ပါဘူး။အမေရိကန်သမ္မတနဲ့တွေ့တယ်ဆိုတာကမြောက်ကိုရီးယားအာဏာရှင်အနေနဲ့သူ့ကိုယ်သူနိုင်ငံတကာမျက်နှာစာမှာခေါင်းဆောင်တစ်ယောက်ဖြစ်တယ်ဆိုတဲ့အဆင့်ကိုတိုးတက်မှလိုက်တာပါ။သူ့ပြည်တွင်းမှာလည်းတိုက်ခန်းတွေရှိလာနေတဲ့အခြေမျိုးဖြစ်ကောင်းဖြစ်နိုင်တော့သူ့ကိုယ်သူနိုင်ငံရေးအရာဆွဲတင်တဲ့လုပ်ရမျိုးပါ
။အမေရိကန်ဗဟိုထောက်လှမ်းရေးဌာန CIA ရဲ့ကြီးကဲဟောင်းမိုက်ကယ်ဟေဒန်ကတော့သမ္မတဆရာနဲ့ကင်ဂျွန်ဝင်းတို့ဆွေးနွေးပွဲကအစီအပြေအောင်မြင်မယ်လို့ပြောလင့်ထားတဲ့အကြောင်း ABC ရုပ်သံကိုပြောပါလိ
မ့်။
နှစ်ဖက်မျှပြီးကြည့်မယ်ဆိုရင်ဖြစ်လာမယ်လို့ထင်ထားတာတွေထက်ရော့မယ်လို့ကျွန်တော်မတွေးမိပါဘူး။ဒီလိုပဲမယုံမလို့စဉ်းစားမိပါတယ်
။အောင်မြင်ဖို့ပြောလင့်မိမယ်လေ NDRD တော့အများကြီးရှိတယ်ဆိုပြီး Michael Hayden ကထောက်ပြတာပါ။
Kim Jong-un knows his program inside and out. I think he
nuclear season နဲ့ပတ်သက်ပြီးအတွင်းအပြင်အခြေအနေအရရက်ကိုကင်ဂျွန်ဝမ်ကသိပါတယ်။ဘယ်ယာရီမှာသူလိုက်ရောလို့ရမယ်ဘေးယာရီမှာလိုက်ရောလို့မရဘူးဆိုတာသူသိမယ်လို့ကျွန်တော်ထင်ပါတယ်။သမ္မတဘက်ကသူဘယ်လောက်ထိလုံနိုင်မလဲ။တိထားတဲ့အချက်တွေအင်စာသဘောမျိုးကြိုးပြီးလေ့လာထားမှသာကျွန်တော်မသိပါဘူး။ဆိုတော့အမြင့်ဆုံးသတ်မှတ်ချက်မှာတော့မူအပေါ်မှာပဲအခြေခံဆွေးနွေးကြတာမျိုးတွေ့ရမယ်လို့တော့ညွှန်နေပါတယ်
။ဒေတာတွင်မှာပဲမြောက်ကိုရီးယားဘက်ကတော့အမေရိကန်ပြည်ထောင်စုနဲ့မျက်နှာချင်းဆိုင်ထံပြီးပြည်ပခတွေကိုဘယ်အချိန်မှမဆိုဘယ်လိုပုံစံမျိုးနဲ့မဆိုဆွေးနွေးအဖြေရှာဖို့စံသားရှိတယ်ဆိုပြီးထင်းထင်းသိမ့်သိမ့်တုံ့ပြန်ပြောဆိုထားကြပါခင်ဗျာ
။ဒီနေ့ထ ाउ တင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြတာဖြစ်ပါတယ်။ကဲအခုထမတော့အလုံးစောင့်မျှော်နေကြတဲ့အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်ရပါပြီရှင်။ကိုဇော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမတ်ဆူမွန်တို့တင်ဆက်ထားတဲ့တိုင်းလေလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီ data လေးလိုက်စီစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာအမြင့်တွယ်နေတဲ့အကျင့်ပြချဆမှုတွေကိုဘယ်လိုတိုက်ဖြတ်ကြမလဲဆိုတာပါပဲအကျင့်ပြချဆမှုတွေနဲ့ခြားဆခဲ့မှုတွေကိုတပါတဲ့ကန့်တွယ်ဖြေရှင်းလို့ရနိုင်မလားဘယ်လိုဖြေရှင်းကြမလဲဆိုတာပေါ့လေဒီလက်ရှိ NLD အစိုးရလက်ထက်မှာတော့ဒီအကျင့်ပြချဆမှုတွေနဲ့ပတ်သက်ပြီးတော့အချိန်မြင့်လှုပ်ဆောင်လာတာအရေးယူလာတာစုံစမ်းစစ်ဆေးလာတာတွေကိုတွေ့ရပါတယ်ကော်မရှင်ရေလို့လဲတိတိကျကျဖွဲ့တယ်တာဝန်ပေးတယ်အဲ့ဒီနောက်ဆက်တွဲအနေနဲ့လဲစုံစမ်းစစ်ဆေးတာတွေဖန်ဆီးအရေးယူတာတွေကျွန်တော်တို့တွေ့လာရပါတယ်ဆိုတော့ဒီအကျင့်ပြချဆမှုတွေဟာတကယ်ပဲလက်တွေ့အကောင့်ထဲထိထိရောက်ရောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်မလားအဲ့ဒါဆိုရင်ရောအရင်ကဖြစ်ခဲ့တဲ့ကျူလွန်ခဲ့တဲ့အကျင့်ပြချဆမှုတွေကိုဘယ်လိုသဘောထားမလဲဆိုတာကိုဆွေးနွေးကြမှာပါကျွန်တော်တို့ဒီကနေ့အဓိကဆွေးနွေးကြဖို့အတွက်ဖိတ်ခေါ်ထားတာကတော့ဦးစိန်ဝင်းဒီမြန်မာ Journalist Institute ကဦးစိန်ဝင်းဖြစ်ပါတယ်လေလိုက်မှာမှာရှိပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရှိနေပါတယ်ခင်ဗျ
ာဟုတ်ကဲ့နောက်တစ်ယောက်ကတော့ကျွန်တော်တို့ကိုပတ်သက်အောင်ဖြစ်ပါတယ်88မျိုးဆက်ចောင်းသားကောင်းဆောင်ဟောင်းတစ်ယောက်လည်းဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတစ်ဦးလည်းဖြစ်ပါတယ်ကိုပတ်သက်အောင်ရောရှိပါလားခင်ဗျာ
ဟုတ
်ကဲ့ကိုပတ်သက်အောင်ရောဦးစင်ဝင်းရောကျွန်တော်ဦးစင်ဝင်းရောအရင်ပထမမေးချင်ပါတယ်အခုအချင်းပြတ်ချဆမှုတွေကတော့စောစောကျွန်တော်ပြောခဲ့သလိုဒီလက်ရှိ NLD အစိုးရလက်ထက်မှာတော်တော်လေးအရှိန်မြင့်လှုပ်လာတာကိုတွေ့ရတယ်ပေါ့နော်တောင်ဆန်းစုကြည်ကိုရင်ကလည်းဒီရုပ်ောက်ပွဲမတိုင်ခင်ကရောဒီရုပ်ောက်ပွဲပြည်နာမှာတောက်လျှောက်သူကဒီအချင်းပြတ်ချဆမှုတွေဟာမြန်မာနိုင်ငံမှာသူထိထိရောက်ရောက်အရေးယူမယ်ဆိုပြီးတော့ပြောခဲ့တာရှိပါတယ်ဆိုတော့ဒီကိစ္စဟာအခုသွားနေတဲ့လမ်းကြောင်းနဲ့ကျွန်တော်တို့အားရကျေနပ်မှုရနိုင်လောက်သလားစောစောကျွန်တော်ပြောသလိုအရင်ကကျူးလွန်ခဲ့တဲ့ဒီအကျင့်ပြချဆမှုတွေကိုကျွန်တော်တို့ဘယ်လိုသဘောထားကြမလဲကိုစိန်ဝင်းမြင်သဘောထားလေးပြောပါအောင်ခင်ဗျာ
ဟုတ်ဒေါက်ဆန်းစုကြည်ကသူ့ရဲ့ကက်ဘိနက်ကိုဒီအကျင့်ပြချဆမှုဟိုကင်းလွတ်တဲ့ဘောနော်မရှိတဲ့အကျင့်ပြအနော်ဖရီအီကော်ရပ်ရှင်ကက်ဘိနက်ဆိုပြီးတော့သူကလာတွေးကြော်ခဲ့တာဘောနော်ဒါအပြင်ပဲသူကဒီတိုက်ပြီးဖွင့်ပြဖို့ဆိုရင် corruption ကိုတိုက်ခိုက်ပြရမယ်ဆိုပြီးတော့သူပြောခဲ့ပြတာလည်းရှိတယ်။အဲဒါပေမဲ့လည်းဟိုတနေ့ကအော်တလောမှာဖြစ်တဲ့ဒီစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းကိစ္စပေါ့နော်။ကျွန်တော်တို့တွေဒီအကုန်ကြည့်ကြတယ်သူသားကိုလည်း investigate လုပ်နေခဲ့တယ်သူကိုလည်းစုံစမ်းစစ်ဆေးတာတွေလုပ်နေခဲ့တယ်။ဒါပေမဲ့လည်းအဲသူနှုတ်ထွက်တဲ့အခါကျတော့တမန်ရောင်းထုတ်ပြန်ချက်ကတော့နှုတ်ထွက်တာကိုလက်ခံလိုက်ပြီဆိုတော့အဲ့ဒီတော့မေကွန်းကသူ့ကိုသူ့ရဲ့အမှုအခြေအနေကဘယ်လိုလဲဘယ်လိုလုပ်နေအဲလိုပဲလက်ခံလိုက်ရတာလဲအဲ့တော့ကျွန်တော်တို့တွေကဒီအခြေချစားမှုကိုတိုက်ခိုက်မယ်ဆိုကျွန်တော်နိုင်ငံမှာတော့အခြေချစားမှုကဒါယဉ်ကျေးမှုတွေဖြစ်နေတာအကုန်လုံးကမဆက်မကြောက်ဘူးပဲဟိုခိုးဝင်နေကြတာပေါ့နော်အဲ့ဒါလို့ဖြစ်နေတာဒါကိုရပ်မယ်ဆိုလို့ရှိရင်ကျင်းတယ်ကျွန်တော်တို့ဟိုဒီ small limit မရှိပေမဲ့လည်းအကုန်လုံးသဘောတူတာ impunity ကိုကျွန်တော်တို့ရက်ကိုရရလိမ့်မယ်အခုကတော့ဒီ impunity ပေါ့ဒီမကောင်းမှုကိုဟိုနှုတ်ဆက်ငင်ငုံနှုတ်ဆက်နေတဲ့ဟာဒါတွေကရှိနေတုံးပဲလို့ကျွန်တော်တို့ကကျွန်တော်တို့မြင်တယ်ဟာအဲ့ဒီဟာကတကယ်အချစ်တဲ့ခြားစားမှုကိုတိုက်ဖြတ်တဲ့နေရာမှာဘယ်လောက်ထိရောက်ပါလဲဟုတ်ပါတယ်ဟိုဒီအခုတလောမှာအလုံးပေါင်းဆိုရင်အခု corruption ဒီ anti corruption ဟို commission နေပြီးတော့အမှုကိုကင်တွယ်တာဆက်ရှိမှုရှိနေတယ်လို့ဟိုအကြမ်းမမထူကြတဲ့ဟာကဒီ FDA ကအညွှန်းချုပ်ပေါ့နော်ဒေါက်တာတန်ထိုးကိစ္စပေါ့တိုးတော့လည်းပဲဒီအောက်ခြေ level မှာတော့အောက်ခြေအဆင့်တွေမှာတော့ဟိုဖဏာဒီတရားစွဲတာတွေတုံနေပြီးတော့အပေါ်ပိုင်းတကယ်အရေးပါတဲ့အပိုင်းတော့ဟိုဥကျော်ဝင်းဆိုရင်သူကလွတ်တော်အမှန်လည်းဖြစ်တယ်ဟဲ့လားအဲ့ဒီဟာမျိုးမှာဒီလိုနဲ့ပဲပြီးသွားမှာလားဒီလိုနဲ့ပဲပြီးလိုက်တာလားဆိုတဲ့ဟာဒါကနောက်တစ်ဖက်ကတိုင်းပြည်ဒီမှာတော့ဘလူးဆန်ပြတွေဖြစ်ပါလေဘလူးဆန်နှုံးသားတွေဖြစ်ပါလေဆိုတဲ့ဟာမိကွန်းတွေပေါ်လာပါတော့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ကိုဘတ်တောင်ကြီးဟိုဂျန်တဲ့ကိစ္စတွေကျွန်တော်တို့ဆက်ပြီးဆွေးနွေးတာပေါ့အခုကိုစင်ဝင်ပြောသွားတဲ့အချက်ကလေးကိုပဲကျွန်တော်ဆက်ဆွေးနွေးမယ်ဆိုရင်ဒီအနေဒီအစိုးရဟာဒီမိုကရေစီအစိုးရပြည်သူအစိုးရဆိုပြီးတက်လာပြီးတဲ့နောက်မှာအခုဒီဥကြုံဝင်အမှုတစ်ခုလည်းကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ပုံလင်းမြင်တာမှုဘိုင်းအရအားနေတယ်ဆိုတာကိုကျွန်တော်တို့မြင်ရတယ်ပေါ့နော်အဲ့လိုဖြစ်နေသေးသလားဆိုလို့ကျွန်တော်ကတော့အပြင်မှာကောလာဟလထွက်နေတယ်သူကဒီအကျင့်ပြဆဆမှုနဲ့စုံစမ်းစစ်ဆေးခံနေရတယ်တော်တော်လေးရပဲဟိုကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကနေပြောသွားတယ်ဒီအမှုကမကြခင်ပြပြတော့မှာပါပြီးလို့ရှိရင်သမရဟိုထံကိုတင်ပြပါမယ်ဆိုပြီးတော့သူကပြောသွားတာရှိတယ်
ဆိုတော့သူတို့ချင်းချင်းကတော့တိသွားပြီလားဟာဟုတ်တယ်ဒါကြောင့်မလို့ကဲခင်ဗျားတို့ထွက်တော့ဆိုပြီးနောက်ကနေစောစောကိုစိန်ဝင်းပြောသူလက်သိထိုးပြီးတော့ impunity အနေနဲ့လွတ်ပစ်လိုက်ပြီလားအကြောပုတ်ပြီးတော့သိတယ်မလားဟိုဒီအပွင့်လင်းနေတာမူပိုင်းကဘယ်လိုရှိလဲဗျာဟုတ်ကိုဘတ်တက်အောင်ကြားပါလားခင်ဗျာ
ဟာအခုအန္တရာယ်ကြီးကိုယ်တိုင်ဒီတက်လာတဲ့ခါမှာဒီပြည်ပြောပြီးတော့ဒါဟုတ်တယ်လို့လည်းပြောတယ်ပေါ့နော်တကယ်တော့ဒီလက်ရှိတော့ energy ဆိုတာနေတက်လာတဲ့သမရာယူဝင်တော့လောက်ကရင်အပြည့်နဲ့ကြည့်ဆုံးပြီလားဆိုတော့ကျွန်တော်တို့ကမေးခွန်းထုတ်ပြရရှိတယ်ပေါ့နောက်ဦးမှာကျွန်တော်ဥပဒေဝင်ဒီကနေမှာပေါ့နော်ဒီနိုင်ငံနိုင်ငံတင်းလာတွေကနေသူ့ကိုစီစည်းစဉ်ကလာမှာသိစမပြပေါ့သူတို့ကိုထုတ်ပြန်လို့ရတယ်ကျွန်တော်တို့ကသိပြီးတော့ခွင့်ပြုနေတာမတွေ့ရတာလည်းရှိတယ်နောက်တစ်ခုကတစ်ချက်လဲပေါ့နော်ဒီတရားရေးပိုင်းမှာရောအခုလက်ရှိကော်မရှင်ရောသူကဒီဒီကျင်းလာတာမျိုးနဲ့ပတ်သက်ပြီးသူတို့ကလည်းအပြည့်ဝရတယ်ဒီလိုမျိုးသူစစ်သေးတိုင်းရရဥမာစစ်တပ်ကလူတွေတောက်တာပြီးတော့ဥမာသနာကျန်ရဥမာဟိုရဲဌာနတွေလောက်တာလည်းအဲ့လိုပေါ့ကျွန်တော်အဲ့လိုတိကျနေတယ်မဟုတ်ဥမာအပြည့်ပိုင်းပြီးရှိလာဆိုတော့ကျွန်တော်ကမေကွန်တို့ပြန်ရှိနေဥမာပြအခုအပြည့်ပြည့်ကစားမှုစစ်ကျင်းလူတွေမှာပြအခုကျွန်တော်ဘာကန်တရားမှာဖြစ်တော့ပြဟိုတိုင်းမျိုးအခြားဒီစစ်မှတ်မှုတို့ပါလေဒီတောက်စင်းတိကျမှာအဲ့လိုတိကျမျိုးကြတော့ဒါကြောင့်တာဝန်ရည်ရကြတာနဲ့ပြီးသွားပြီဆိုတာမျိုးတိကျတတ်တယ်လို့ဒီကိုယ်ကလုပ်ရတာတော့မရှိဘူး။ကျွန်တော်ကအဲ့ဒါတကယ်သမရာကြီးတော့လုပ်တယ်အပြည့်အဝရှိတယ်။တကယ်အရေးကြီးတယ်။ဘိုင်းနေမှာအားနည်းနေနေတာတွေ့ရတယ
်။ဟုတ်ကဲ့ခင်ဗျာ။ဟုတ်ကဲ့။အဲ့တော့ဟိုဟိုဒါဟိုအခုလက်ရှိအနေအထားမှာအရေးယူတာနဲ့ပြီးခဲ့တဲ့အတိတ်ကဖြစ်ဖြစ်ခဲ့တာတွေအရေးယူတာနှစ်ပိုင်းတော့ကွဲနေတာပေါ့နော်ဆိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကလည်းဒီနောက်ကျောင်းဒီအမျိုးသားညီညွတ်ဆေးရေးလုပ်နေတဲ့အတွက်နောက်ကျောင်းပြန်မလဲတော့ဘူးလို့ပြောထားတာရှိတော့အဲ့ဒီနောက်ကျောင်းပြန်မလဲတော့ဘူးဆိုတဲ့အထက်မှာဒီအရင်စစ်စွာလက်ထက်တုန်းကဗိုလ်ချုပ်ကြီးတွေဟိုကျူးလွန်ခဲ့တဲ့ဒီအဂတိလိုက်စားမှုတွေအဲ့ဒါတွေကိုအရေးမယူတော့ဘူးဆိုတဲ့အထက်ထက်တတ်မှတ်လိုက်ပြီလားဒီအမျိုးသားညီညွတ်ဆေးရေးဆိုတဲ့ခေါင်းစဉ်အောက်မှာပေါ့နော်တခြားဒီအောက်ခြေကအကျင့်ပြတ်ချစားမှုတွေရောကျွန်တော်ဒီတိုင်းစောစောလိုမျိုးပို့မှုအစင်လို့တကယ်မတခြားအရာရှိအစင်တွေရဲ့ဒီအကျင့်ပြတ်ချစားမှုတွေရောကျွန်တော်တို့အသာလေးမျက်ကွယ်ပြုချကြတော့မလားဆိုတော့ဒီလက်ရှိအစိုးလက်ရှိဒီအစိုးရလက်ထက်မှာဒီအသည့်ဖြစ်တဲ့အကျင့်ပြတ်ချစားမှုတွေကိုအရေးယူတဲ့အပိုင်းမှာကိုယ်ကစောစောကိုပတ်တက်အောင်ပြောသလိုနှစ်ပိုင်းကွဲနေတော့ဒီတချို့ဟာတွေကိုဟိုအသာလေးဟိုရာဓုဖြုတ်ချလိုက်ုံနဲ့ပြီးသွားတဲ့ပုံစံမျိုးဖြစ်နေတာကရောဗျာကိုကိုစေဝင
်အဲ့ဒီမှာဟိုဒီဟိုစစ်ဆိုးရလက်ထက်ကဟာဟိုခဏထားတော့ဒါဟိုနောက်ကျောင်းဟိုကနောက်ကျောင်းမပြန်တော့ဘူးဟလာအရှိဟိုပဲအမျိုးသားကြီးကြားစီသွားမယ်ဆိုပြီးတော့သတိပြပြောတယ်ဒါပေမဲ့အဲ့ဒီဟာပြီးအဲ့ဒီနောက်ကျောင်းမပြန်တော့ဘူးဆိုတဲ့ဇကားကိုကျွန်တော်မှတ်မိပါသေးတယ်ဒီတမန်ရုံးကဥစော်ထေးပြောတာမကွေးတိုင်းကိစ္စလေအဲပြီးခဲ့တဲ့အစိုးရနဲ့ပတ်သက်တဲ့ဟာလက်ရှိဒီမကွေးတိုင်းဝန်ကြီးချုပ်ကနေပြီးတော့တော့ဒီပြီးခဲ့တဲ့အစိုးရလက်ထက်မှာကျူးလွန်ခဲ့တဲ့ဟာတစ်ခုရပေါ်တယ်ငွေကွာအမျိုးလက်သုံးသားလုပ်တာပေါ့နော
်
ဒါပေမဲ့
အဲ့
ဒီဟာကိုဟိုနောက်ကျောင်းပြန်မလဲတော့ဘူးဆိုပြီးတော့ဒီတိုင်းမဲ့ပတ်စံကိုငွေကိုပြန်ပြီးတော့အစားတို့ပြန်ပေးလိုက်တာနဲ့ပဲပြီးသွားတာပေါ့အဲ့တော့ကျွန်တော်တို့ကအခုကဘယ်လိုဖြစ်နေလဲဆိုတော့ impunity ကဒီအကျင့်ပြချလာမှုဖြစ်တယ်အဲအသေးရင်တော့ပြဿနာရာဓုသေးတယ်လူတွေကဟိုအဆက်အသွယ်နည်းတယ်ဆိုရင်ပြဿနာရှိတယ်အဆက်အသွယ်ကြီးပြီအာနာကြီးလာပြီရှိလို့ဆိုလို့ရှိရင်အခုကနေဒီပေါက်ရောက်တာတွေဖြစ်နေတယ်စစ်ဖက်အရက်ဖက်ဆက်ဆံရဲ့အဲ့ဒီပုံမှာသွားပြီးတော့မိတီတာဖြစ်တယ်ခုနကဒီဘက်တက်အောင်ပြောသလိုဒီဖာကန်ကဒီတိုင်မှုဟိုဖာကန်ကိစ္စမှာတိုင်မှုလို့ဟုတ်လားဒီဟိုပုံမှုချုပ်ဆိုပြီးသူတို့ဒီရဲ့ကိစ္စက corruption ဒီ anti corruption commission ကိုတော့မတင်ဘူးဟိုတင်မတင်ဟိုသူကသူ့ကိုပဲဒီယာတို့အားရနဲ့ပဲပြီးသွားတယ်အဲ့တော့တစ်ဖက်ကမေးစရာကရပ်ဖက်ဆိုးရကသူကဟောပွင့်လင်းမြင်တာမျိုးမရှိဘူးဒီလိုမျိုးဟိုမကောင်းမှုဟိုစိတ်ွယ်ဟိုစိတ်ဆိတ်နေတယ်ဆိုရင်တစ်ဖက်မှာစစ်ဖက်နဲ့ဆိုင်တဲ့ကိစ္စတွေရောဘယ်လိုမျိုးဝင်ပြီးတော့အရေးယူဆောင်ရွက်မှာလဲဆိုတဲ့ဟာဖြစ်နေတယ်
ဟုတ်ကဲ့အကန့်နေရာတော့အများကြီးကွဲနေသလိုဖြစ်နေပါဘောနော်တကယ်တကယ်ကတော့ဒီအများပြည်သူအကျိုးအတွက်တန်းပြည်အတွက်လူအများစုအတွက်ပေးထားတဲ့တာဝန်ဝတ္တရားအာဏာကိုကိုကျိုးအတွက်အသုံးပြုရဆိုရင်တော့ဒါဟာကြီးကြီးငယ်ငယ်ယာရုကြီးကြီးငယ်ငယ်သမရပဲဖြစ်ဖြစ်စည်ရည်လေးပဲဖြစ်ဖြစ်ဘောနော်ဒါဟာအကျင့်ပြတ်ချစားမှုလက်စားမှုလို့ပဲတသမထဲမှတ်ယူရမှာပေါ့နော်တကယ်တကယ်ကတော့ဥပဒေလမ်းကြောင်းဥပဒေရှုထောင့်ကကြီးမယ်ဆိုရင်တော့အဲ့ဒီပုံစံမျိုးဝင်မှာပေါ့
ကျွန်တော်တို့ကဒီတခိုးကြီးတွေကိုအပြတ်နှိတ်ကွ မှုမလုပ်သမျှကာလပတ်လုံးတိုင်းပြည်ကဒီကဲပိုကောင်းတဲ့လမ်းကြောင်းကိုဘယ်လိုမှမသွားနိုင်ဘူးကျွန်တော်ဒီလိုပဲ corruption နဲ့ရှိနေပြီးတော့လူငယ်တွေကျွန်တော်တို့ကဘာနဲ့စံသားပြမှာတော့ဟုတ်လားအဲဒီပြောတော့တာပြောတော့တူလို့တော့တမျိုးတွေနဲ့ပဲဒီလိုမျိုးနဲ့ပဲသွားနေမှာလားလုံးမဲ့ဆိုရင်အဲဟိုခိုးမဲ့ဆိုရင်ကြီးကြီးတာခိုးဆိုတဲ့ဟာမျိုးဖြစ်သွားမယ်အခုနောက်ဆုံးဖြစ်တဲ့ဟာကိုဒီမလေးရှားမှာကျွန်တော်တို့ဒီဒီမြန်မာပြည်ထွက်လာတဲ့တင်ပေါ်နေပြီးတော့မတူဖြစ်တဲ့ဆယ်ဟိုလာဆစ်တမ်ဘိုးဟိုပြီးတယ်ဒီဟာဆိုရင်တကယ်တကယ်လိုက်လို့ရတယ်သို့တော့ခုတည်းကဘာမှထုတ်ပြန်ဘာမှလိုက်တာမျိုးဟိုဟိုဆုံးသတ်ဖြစ်ပြီးတာမျိုးဟိုမကြားရသေးဘူးဒါရီကမိကောထုတ်ပြန်ရတယ်အများကြီးပဲလေ
ဟုတ်ကဲ့ဒါတယောက်ယောက်က sign off လုပ်လိုက်လို့ဒါဒီဟာဒီတင်ပေါ်ကထွက်သွားတာကိုအဲ့ဒီ sign off လုပ်တဲ့လူရဲ့လက်မှတ်ကိုကြည့်လိုက်ရင်ပေါ်ရမှာပေါ့နော်ရိုးရှင်းရှင်းတွေးမယ်ဆိုရင်တော့ဟုတ်ကဲ့
ဒီဒီဟိုကွန်တိန်နာပို့တယ်ဆိုတာဟိုတမဘောဒီလိုက်တင်လိုက်လို့ရတာမဟုတ်ဘူးပရိုတက်ကောက်တယ်ဒီပါလေအကောင်လူကဒါလေးဆိုင်အောင်လုပ်ပါပြီးသားတယ်တော့
ဟုတ်ကဲ့အာဦးမြင့်ကလည်းဒီအရင်တမရရဲ့စီဝိုင်းအချံပေးဦးမြင့်ကလည်းပြောပြပါတယ် big fish တွေကိုအရင်ခိုင်ခိုင်ရမယ်ဆိုပြီးတော့တော်တော်လေးရအောင်မကြသေးခင်ကပဲပြောခဲ့ပြပါသေးတယ်ဟုတ်ကဲ့ကျွန်တော်တို့အခုလေလိုက်မော်ကိုဆွေးနွေးမဲ့တော်ရရှင်တွေကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကျွန်တော်ပထမဆုံးဆွီဒင်နိုင်ငံကကိုငင်းချန်းအောင်ကိုလေလိုက်မော်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကိုငင်းချန်းအောင်ရှိပါလားခင်ဗျာ
ဟုတ်ပါလေခင်ဗျာကျွန်တော်အခုဟိုနည်းနည်းပြောပါမယ်ကျွန်တော်ဦးစိတ်ဝင်တော့ကိုပတ်တအောင်လို့လည်းကျွန်တော်ခင်ပါတယ်မြင်ပါတယ်ကျွန်တော်ပြောချင်တာအခုအစိုးရဝန်ထမ်းတွေမဟုတ်ဒီ NLD CVC တွေလက်စားနေတယ်ဆိုတာကလည်းအရက်ထဲမှာဟိုအကုန်လုံးကလည်းပြောနေတယ်အဲ့ဒီ NLD CVC တွေကအစိုးရအဖွဲ့ဝန်ထမ်းတွေမဟုတ်ဘဲနဲ့ဒီလူတွေစားနေတာကြတော့ဟောကျွန်တော်တို့တိုင်းပြည်ကဘယ်လိုမျိုးအရေးယူမှာလဲဒီလူတွေကဘယ်လိုအရေးယူမှာလဲအဲ့ဒါကိုပဲကျွန်တော်မေးချင်တာပါသာတစ်ချက်ကအိုအရင်အစိုးရအဆက်ဆက်ကလုပ်တယ်လို့ပေါ့ရွေးကောက်ဖွဲ့လက်ပေးတက်ကြီးကိုပြောရမှာပေါ့ဒီရုပ်ရှင်အဖွဲ့သားတွေကဝါဒဖြန့်တယ်အဲ့ဝါဒဖြန့်တဲ့လူတွေကြတော့ပေးခြင်းတူပေးတယ်အဲ့လိုမျိုးတွေရောဘယ်လိုအရေးယူမှာလဲပေါ့သမရအဆက်မှာလည်းသမရနဲ့ကြီးတဲ့လူရှိတယ်ပေါ့တရားဥပဒေအဆက်မှာဟိုအာဏာရတဲ့လူကလုပ်ချင်တိုင်းလုပ်မှာလားဆိုတာကျွန်တော်သိချင်တယ်ပါခင်ဗျာကျေးဇူးအများကြီးပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဝင်ဆွေးနွေးတာကိုငင်းကြအောင်ပြောတာလည်းဟုတ်ပါတယ်ဟိုအနေဒီအရာရှိတယ်မှာလည်းသတင်းထွက်နေတဲ့နာမည်ကြီးနေလူတွေအများကြီးပဲလေကျွန်တော်တို့အထင်ကြီးပုံကိုယ်တွေအာဒါဟိုတော်ရရှင်နေလည်းသိကြမှာပါအခုကိုပတ်တဲ့အောင်တို့ကိုစင်ဝင်းတို့လည်းသိမှာပါဆိုတော့ဟိုအစိုးရအဖွဲ့တာဝန်ယူထားမှရလို့မဟုတ်အစိုးရတာဝန်မယူဘဲနဲ့လည်းပါတီမှာအာဏာရှိတဲ့ဩဒါရှိတဲ့လူတွေကသူတို့တက်ဆိုင်ရာလမ်းကြောင်းကနေပြီးတော့သူတို့အချင်းပြတ်ချဆမှုတွေကျူးလွန်နေတာလည်းအများကြီးရှိတာကိုအဲ့ဒါတွေကလည်းစဉ်းစားကြရရှိတာပေါ့နော်ဟိုကိုပတ်တဲ့အောင်ဆင်းနေပါအောင
်ဟုတ်တယ်ဒီမှာတော့ဘနာဟိုအစ်ကိုရီးယားတရားပြောရတဲ့ဒီရောက်ပြောလို့ဒီအချင်းပြတ်ချဆမှုကမပါတီမှာပေါ့ဗျာဥမာဟိုကျွန်တော်ရှိကြလို့တော့မဟုတ်အတန်လေးတော့ကျန်ဟိုရေကောင်းလို့ညမချင်းဘသူတွေကဘသူ့ကိုဘယ်လိုပြစ်ချင်လို့ဆိုတော့အဲ့လိုမျိုးcorrection အမှတ်လုပ်ချင်ပေါ့ဗျာအင်းလိုဟာကြတာပါတီရဲ့ဒီ policy နဲ့ဟိုအဲ့ဒီခုနလိုပေါ့အပြည့်အစုံစာမှုလုပ်တယ်ဆိုရင်လူတတိယရောအရေးကြီးကိုပါတီရတဲ့တကယ်တော့ဟိုစံပြခြင်းနဲ့လုပ်တဲ့အပိုင်းတွေကိုကျွန်တော်တို့မတိရဘူးဗျာဒုလောဒုလောတွေရောဖြစ်တာပေါ့အဲ့အတန်တွေကတော့ထွက်နေတာပေါ့နော်ဒီတိုင်းပါလို့နိုင်ငံရေးမှာလည်းနိုင်ငံအချက်ပြုတ်မှုတွေကတော့ကျွန်တော်တို့ပြနေမှာ positive ကြောင်းလို့ဆိုရင်ဥပမာဒီကတည်းကအဲဒီနေ့တည်းကအဲဒီဒီဒီဒီရောက်တာမျိုးဒါလည်း correction တွေပါပဲအဲ့ဒါမျိုးတွေကိုကျွန်တော်ကအားလုံးပါပေါ့ဗျာကျွန်တော်တို့ဒီနိုင်ငံကောင်းဖို့အတွက်ပေါ့နော်ဒီဝန်ထမ်းငယ်လေးကအဲအမှနိုင်ငံလုပ်တဲ့လူတွေအပေါ်မှာအားလုံးကတိုင်းပြည်အကျိုးစီးပွားမှုမှာပဲသိတာတရားနဲ့ပေါ့ကျွန်တော်တို့အရာရာဟိုဟိုချင်းကြောင်းပြီးတော့ခုနကလိုအဖွဲ့ကြီးတွေကအကျဉ်းပြတယ်အဲ့ဒီလိုတခါပါတီချင်းချင်းကြီးရန်ရကြီးတယ်အရေးကြီးတာမျိုးဆိုးဆိုးချင်းငောက်မလို့တော့ပေါ့ဗျာအဲ့လိုမျိုးပိုင်းတွေမှာကျွန်တော်တို့ကအားနေနေတော့ညောင်ညောင်ညောင်ညောင်တော့ဒီကဒီကဒီအစ်စ်ကျင်လာကြတဲ့အာမကိုရောဂါတခုလို့ဆိုတော့ဆွဲလာတော့အစ်စ်တခုလို့ပြတယ်အဲ့ဒါကိုမနှိပ်ညွန့်နိုင်ဘူးလေဒီလိုပဲကျွန်တော်တို့ဖြစ်နေပါလေအဲ့ဒါပြည့်စုံစရာအရေးကြီးတဲ့အားမျိုးတွေလုပ်ပြနိုင်ပါလားမင်းကျွန်တော်တို့ဒါတွေကတတိယနဲ့ရောကြပါမလို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ခင်ဗျာဒီအစိုးရတွေစနစ်တွေအာဏာရှင်စနစ်တွေပြောင်းလဲပြီးဒီမိုကရေစီအစိုးရပေါ်အောင်ကျွန်တော်တို့ဒီလက်ရှိအာဏာရနေတဲ့ပါတီအစိုးရအဖွဲ့တွေကလူတွေကိုယ်တိုင်ပါဝင်ပြီးတော့လှုပ်ဆောင်ခဲ့ကြတယ်ကြိုးပမ်းခဲ့ကြတယ်စတီးခဲ့ကြတယ်ပေါ့နော်သူတို့ကိုယ်တိုင်ပဲအနစ်နာခံခဲ့ကြတဲ့လူတွေလည်းပါပါတယ်ဒါပေမဲ့တကယ်တကယ်လက်ထက်မှာအာဏာရလာတဲ့ခါကျတော့လုံနိုင်ကန်နိုင်တာလုံနိုင်ကန်နိုင်မှုဘိုင်းမှာအားနေနေအားနေချက်တွေရှိနေသေးတာတွေ့ရတယ်လေအတွေ့အကြုံကြောင့်လဲဆိုင်ရင်ဆိုင်မှာပေါ့နော်ခုတချို့လဲကိုယ်တိုင်ကိုကအရင်ကအဲ့လိုဝေဖန်ပြောဆိုခဲ့ပြီးကိုယ်ကိုယ်တိုင်အာဏာရတဲ့ခါကျတော့ကိုယ်တိုင်အဲ့လိုမျိုးကျူးလွန်တာတွေဖြစ်လာတာကိုတွေ့ရတော့တော်တော်စိတ်မကောင်းစရာပဲပေါ့ဟိုကိုစိန်ဝင်းရောဘယ်လိုမြင်မိလဲ
က ကျွန်တော်အကျဉ်းပြတ်ချစာမှုလို့ပြောရလို့ရှိရင်3ပိုင်းရှိတာပေါ့နော်တစ်ပိုင်းကတော့ individual ကျွန်တော်တို့တူချင်းအဲတယောက်ချင်းကြီးရဲ့အဲစံနှုန်းစံတာတွေပေါ့ဥပမာအဖြစ်ကျွန်တော်ဟာဟိုမိဝါကိုဖြတ်လိုက်တယ်ရဲကတားတဲ့အခါကျရင်ပတ်စံလက်ထိုးဖို့ကြိုးစားတာဒါမျိုးတွေရှိတယ်နောက်တစ်ခုကကျတော့ဒီ regional level အဲပေါ့နော် regional level ဒီဒေသနာတွေမှာဖေးတဲ့ဟာတွေနောက်တစ်ခုကတော့ပေါ့ဒီ union level ပေါ့လေဘောက်ခွေအစ်စ်မှာပေးတဲ့ဟာတွေအချက်ပြချာစားမှုကိုတိုက်ဖြတ်မယ်ဆိုရင်သူတစ်ချက်ကတော့ဟိုအစိုးရတွေမဟုတ်ဘူးပြည်သူတွေကိုယ်တိုင်ကကိုကအမ်ပါဝါဟိုစီအမ်ပါဝါလုံးမှာရတယ်သူတို့တွေရဲ့အစိုက်တက်ကပြောင်းလဲဖြစ်မှာ mindset ပြောင်းလဲဖြစ်မှာပေါ့နော်ဒါပေမဲ့လည်းအစိုးရကလုံနိုင်တဲ့ဟာကဏ္ဍကကြီးတယ်အစိုးရကဒါကိုတကယ်ကိုပဲအရေးကြီးပါလားတိုက်ခိုက်ကိုတကယ်ပဲဖြတ်ဖို့လိုပါလားဆိုတဲ့ဟာအထူးသဖြင့်တော့ဒီအကြီးတွေကိုကောင်းမျိုးအဲ့လိုမျိုးလုံတိုင်းအလုံးကျော်လုံလာတဲ့ဟာတွေကိုကျွန်တော်တို့ကအဲ့ဟိုတက်တက်တတာကိုအရေးယူပါရမယ်ကျွန်တော်တို့ရဲ့ဒီဝန်ထမ်းလာစားလောလောဆယ်မှာဘယ်လိုမှမလုံတော့ဘူးအဲ့ဒီကကျတော့ဝန်ထမ်းကဒီအပေါ်ဟိုအချက်ပြချာချာမှုရှိနေတယ်ဆိုတော့ဟာကျွန်တော်တို့ကဒါကိုညီးမရဘူးဒါကိုကြောင်းချင်းကြောင်းလို့မရဘူးသို့တော်လည်းပဲအရှန်ကာရောလှုပ်လာတဲ့လူတွေဒီအကြီးကြီးသမားတွေဒီကျွန်တော်တို့ဟိုတက်တက်တတာကိုနှိမ့်နိုင်မှာဘယ်လိုဆိုရင်ကျွန်တော်တို့ဘယ်လိုမှဟိုအပြောင်းလဲကိုလုံးလို့မရဘူး
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်အခုလေလိုင်းပေါ်တော်ရရှင်တူကိုထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ကိုနေဦးလင်းဖြစ်ပါတယ်ခင်ဗျာမလေးရှားနိုင်ငံကကိုနေဦးလင်းဆွေးနွေးပါခင်ဗျာ
အော်ကျွန်တော်ပြောမယ်ဆိုရင်တော့ရည်ရည်ပြောမှရတယ်ဒါပါတော့တူတူကြည့်အောင်ပြောပြပါပါနံပါတ်1ကတော့ system ပေါ့ဗျာဒီ corrupt နဲ့ပြောပြီးရင်ကျွန်တော်အရင်တစ်ခါတော့လည်းဒီ BOU မှာပဲပြောဦးပါတယ်နော်ဒီစင်ကာပူမှာကိုကျုပ်တောင်နဲ့ဒီကွမ်းယူကိုနော်ဟောအားနေပြီးတော့ corrupt ဖြစ်တယ်ဆိုပြီးတော့ဟိုအိမ်ဝယ်တဲ့ခါမှာ corrupt ဖြစ်တယ်ဆိုပြီးတော့ဒေါက်တာကြီးဆိုတဲ့ပုဂ္ဂိုလ်ကဟိုတရားဆွဲခုရပေါ့ဗျာတရားဆွဲတဲ့ခါကျတော့အဲ့တုန်းကလီကွမ်းယူရှိတယ်လီကွမ်းယူတို့ကိုကျုပ်တောင်တော့ဘာမှမလုပ်ဘူးသူတို့ကကွန်ဆာတဲ့ငားလိုက်ကွန်ဆာတဲ့ငားပြီးတော့တရားရုံးမှာရင်ဆိုင်ခိုင်းလိုက်တယ်သူတို့တခုမှတရားရုံးကိုသွားပြီးတော့ပြောတယ်ပြုတယ်ဘာညာဆိုတာတခုမှမရှိခဲ့နော်သူတို့နိုင်ငယ်ပေါ့ဗျာသဘောတကူကကွန်ဆာနဲ့တုံးတာဆိုလိုတဲ့သဘောကအခုဟာဥဝင်းနဲ့တက်လာတော့ကျွန်တော်တို့ကဝါသာရဲကော်ရပ်ကိုအပီတိုက်တဲ့ဟိုမှာပေါ့တရားစစ်ကြီးတွေလုံးကြာကြီးတာလုံးပါပေါ့ပြောပြီးတဲ့အခါကျတော့အခုကျတော့ကိုလူကိုကျတော့ဒီမျိုးဖာလူထိန်းလူတွေလုံးဆိုတော့ကျွန်တော်ပြောတာနိုင်ငံခြား investor လာခြင်းနဲ့ခမရတိုင်းပြည်ဟာတရားမျှတမှုမရှိဘူးလို့ထင်ဘယ်သူမှမလာဘူးစိတ်ချဘယ်သူမှမလားအဲ့တော့လုံးဝလုံးကြီးကလွဲနေရင်ဘယ်တော့မှအဲ့လိုလုံးလုံးကြီးကိုတတိရှိရှိရဲ့တင်းတင်းလုံးနိုင်ဖို့လိုတဲ့ဒါမှနိုင်ငံသားသားလာမယ်ရင်းနေနေရဲ့တင်းတင်းရင်းမယ်ဟိုစစ်တပ်ကြောင့်နေပါလေအဲ့ဒါကြီးမပြောနဲ့ဟိုကိုလောရမယ်အလုပ်ကိုပြည်ပြည်နဲ့လုပ်ဖို့ပဲလိုတယ်နောက်တစ်ခုကကျွန်တော်ပြောချင်တာ corrupt အကြောင်းပြောတာစင်ကာပူမှာရဲတယောက်ကိုခင်ဗျားပတ်စံသွားပေးလို့မရသူလာတာစင်ကာပူဒေါ်လာ3000ရတယ်ဆိုပါတော့သူ့ဘဝမှာဖူလိုရုံမကဘူးစုနိုင်ချောင်းနိုင်နော်ကျွန်တော်ပြောကြတယ်ရန်ကုန်ကဝန်ထမ်းနေရဗျာအကုန်လုံးကကျင်းကျောလုံးကြီးအဆင်မပြေဘူးဟိုဆရာမလည်းဆရာမမလို့ဘဲသွားတော့နော်အဆင်မပြေဘူးဆိုတော့သူတို့ကော်ရက်လုပ်တာသူတို့ကတက်တက်ပဲစားတာဟိုအကြီးကြီးစားကျွန်တော်တို့ကကော်ရက်ဆိုတာတက်တက်စားလေးချက်တော့နှစ်သက်စားလေးချက်တော့အကုန်လုံးကအတူတူပဲ
ဟုတ်ကဲ့ခင်ဗျာ
အားလုံးက equal ကိုဖြစ်ရတယ
်ဟုတ်ကဲ့
ဟိုဘယ်ပါတီဝင်လို့ပါတီဝင်လို့လည်းမဆိုင်ဘူးနော်ကျွန်တော်ပြောကြတာ
ဟုတ်ကဲ့
ဒီနေ့ကဟိုဆက်ပြီးပြောပါဦးမယ်နည်းနည်းလေးတနည်းအားဖြင့်ကျွန်တော်ရန်ကုန်ကိုပစ္စည်းပို့နော်စင်ကာပူကနေပြီးတော့အေဂျင့်တယောက်နဲ့ကျွန်တော်ပို့လိုက်တယ်နော်သူဘယ်တော့ကြားတယ်ပြောတယ်ပေါ့ရန်ကုန်ကိုကျွန်တော်လိုက်သွားပြန်မလို့ကျွန်တော်အိမ်ကြီးရောက်သွားဆိုလိုတဲ့သဘောဟာကျွန်တော်တတ်တတ်ရှောက်နေမယ်ဆိုရင်အဲ့လိုရပါမလားအဲ့တော့ဒီ system flow တွေကလည်း out out နေတော့ corrupt ပြင်းဆိုတာကျွန်တော်ထင်တယ်မပြောင်းနိုင်သေးဘူ
းဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုနေဦးလင်းအခုကျွန်တော်တို့သောရရှင်တွေကဟိုစာရေးပြီးတော့ဆွေးနွေးထားတာလေးကိုလည်းတခုဖတ်ပြပေးပါဦးမတင်ပြထားရေ
းဟုတ်ကဲ့ပါရှင်တင်တင်ဆိုတဲ့သောရရှင်ကရေးထားတာပါတရားရုံးမှာလက်မှတ်ထိုးရင်စာချုပ်ဖို့အပြင်ကုန်နေရတဲ့ပွဲစားခြေတွေတရားသူကြီးကိုကြော့ရတဲ့ထုံးစံတွေပတ်ပြအောင်လုပ်ပေးပါလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုတော့ကိုစင်ဝင်းရေဟိုဆိုတော့ကိုစင်ဝင်းပြောသလိုပါပဲဒီအဂရီလိုက်စားမှုအကျင့်ပြည့်ခြားစားမှုတိုက်ဖြတ်ရေးအတွက်ကဟိုနှစ်ဖက်ဆိုတဲ့ညမှာကျွန်တော်ကတော့ပို့ပြီးမြင်တာကဒီအဝန်တန်းနေအပြည်သူတွေစာဝတ်နေမှုဖို့လို့အောင်လစာကိုလစာနဲ့ဒီကုန်စည်နှုန်းနဲ့ကိုက်ညှိပေးတာအပြင်ဒီ တစ်ဖက်ကလည်းဒီအပြစ်ပေးအရေးယူတာတွေကျူးလွန်တဲ့သူတွေအပြစ်ပေးအရေးယူတာတွေလက်ပေးတဲ့သူတွေကိုလည်းအပြစ်ပေးအရေးယူတာတွေတပြိုင်နဲ့ကျွန်တော်တို့တစ်ခါလဲလောက်ရမယ်ထင်တယ်နော
်ဟုတ်တယ်ခင်ဗျအဲ့ဒါတွေကတပြိုင်နဲ့လောက်ရမယ်ဒီသူကဟိုအောက်ခြေကနေပြီးတော့အပေါ်ကိုသွားတာရောအပေါ်ကနေပြီးတော့အောက်ကိုလာတာရောပေါ့နော်အဲ့ဒီအပြင်မှာပဲကျွန်တော်တို့စနစ်တည်တည်ဆောက်ရမယ်ဥပမာအပြင်တန်တန်လိုဟာမျိုးတွေအွန်လိုင်းကနေပြီးတော့သွားတဲ့စနစ်ကိုတည်ဆောက်ရမယ်ဒီမဲ့ဆိုရင်လူတွေနဲ့လှုပ်ထားလို့ရှိရင်အဲ့ဒီလူတွေကလက်စားဖို့အခွင့်ပံ့ပေးလိုက်တာပေါ့အဲ့ဒီလိုမျိုးဒီ public administration နဲ့ပတ်သက်ပြီး reform လုပ်တဲ့ဟာကျွန်တော်တို့သွားအောင်သွားရမှာပဲနောက်ပြီးတော့အခါကျ media လွတ်လပ်ခွင့်အရေးကြီးတယ် mediatransparency media access to information media ကဒီဟာတွေကိုပေါ်နိုင်မှာခုနဟိုဟာကိုငင်းရအောင်ပြောတဲ့ဟာမျိုးတော့ဒီပါတီစီစီတွေဟိုလက်စားတဲ့ဟာမျိုးရှိခဲ့တယ်ဆိုရင် media အတိုင်းထုတ်ခွင့်ရှိတယ်နောက်ပြီး media access to information ရှိတယ်ဆိုရင်ဒီလိုမျိုးကိစ္စကပေါ်မှာပေါ်လာမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ကို
ဆရာဒါဒီအကုန်လုံးတကယ်တော့တပြိုင်တည်းလုတ်သွားပြီးတော့လိုအပ်တယ်ဒါပေမဲ့ဝန်သားစရာကောင်းတာပေါ့လေတကယ်တော့လင်းချက်ပေါ့အခုတတိယတော့ကျွန်တော်တို့အားမရပါဘူးတကယ်ပြောလို့ရှိရင်အစိုးရရဲ့ဒီသူ့ရဲ့ဟိုသဘောထား attitude ကလွဲနေတယ်ဟာဒါပေမဲ့မျော်လင့်ချက်တစ်ခုကတော့ပါလဲဆိုတော့အစိုးရ master plan ဒါနဲ့ပတ်သက်ပြီးတော့အခုတည်းကမှသွားပြတိုက်ချက်ရင်းနဲ့ပတ်သက်ပြီး master plan တစ်ခုကိုမကြာခင်ထုတ်သိတဲ့မယ်လို့သတင်းကြားရတာပေါ့လေ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကိုဗတ်တောင်ရေကျွန်တော်စက္ကန့်30လောက်ကလေးအတွင်းမှာခမ်းမြန်လေးဖြည့်ပေးပါအရင်
ဟုတ်
စစ်အရင်အစိုးရလက်ထက်ကကျွလွန်ခဲ့တဲ့အကျင့်ပြချစားမှုတွေကိုကျွန်တော်တို့အနည်းနဲ့အများဆိုသလိုကင်တွယ်အရေးယူနိုင်မယ်လို့ထင်သလားစက္ကန့်30
ကျွန်တော်ကတော့ဒီအဲ့ဒါတွေကိုဒီလိုရှိပေါ့နော်ဒီအာနာယဟိုဒီအာနာယဆိုကျွန်တော်တို့မြေကြီးဆီရဲ့အစိုးရပါပဲဒီရဲ့ဒီကင်တွယ်မှုပေါ်မှာပဲကျွန်တော်ကတော့ဟိုညောင်းနေတယ်ပေါ့နော်ဒီလိုပြောပြတာကင်တွယ်နဲ့ဆိုလို့ရှိရင်တော့ဟိုဘာလို့ဟိုကျွန်တော်တို့အဓိကတော့ဒီကျွန်တော်တို့ပြဿနာကဒီမှာဖြစ်ပြဿနာ2000ကျော်ပြီးပုံမှာနောက်ကျောင်းမှာသင်ရဆိုရင်အားလည်းရှိနေတယ်နောက်တစ်ခုကငွေတိုင်းရည်ရည်သွားဆိုအဲ့ဒါဒီကိုခြေထုတ်နိုင်ပါလားလို့ပြောတော့ဒီနောက်ကျောင်းမှာသင်ရဆိုရတာဆိုကျွန်တော်ကဥမာပြင်ဖို့အခုလေးကိုတက်မှတ်ထားပေးတာရှိပြီးတော့မတရားလို့တော့မတရားလို့တဲ့အတိုင်းပဲထားရတဲ့ဥပဒေမျိုးတော့ဒါကျွန်တော်တို့ပုံမှာဒီ
ဒ
ီဥပဒေစီးတယ်ပေါ့2000ပေါ်ပြီးပုံမှာဒီကအဲ့ဒီအခန့်ကြာကြီးပြတ်သွားနိုင်တော့တချို့ကလည်းရေးရင်းနဲ့
ဟုတ်ကဲ့ကိုပတ်တအောင်ကိုစင်ဝင်ရောက်ပါဝင်ဆွေးနွေးတဲ့သူတွေစာနဲ့ရေးပြီးတော့ဆွေးနွေးတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာဒီနေ့ကတော့အချိန်ကတလောက်ဖျက်ရတဲ့အတွက်နောက်တစ်ပတ်မှပြန်ဆင်ကြအောင်ပ
ါသူစဝင်လိုက်တဲ့စီစဉ်ထုတ်လို့ရနေမဆင်မလို့တင်ဆက်ထားတဲ့အတိုင်းလိုင်းလိုင်းစီစဉ်လို့နားဆင်ကြည့်ကြတာဖြစ်ပါတယ်တိုင်းလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးကြပ်ကိုမှတ်တမ်းကြီးထပ်ကကြီးညာပေးပါမယ်ရှင်
။အမေရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တို့ထိပ်သီးတွေ့ဆုံပွဲနဲ့ပတ်သက်ပြီးဆွေးနွေးဖို့မြောက်ကိုရီးယားရဲ့ထိပ်တန့်အရာရှိတဦးအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုလာရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအတည်ပြုထားပါတယ်။မြောက်ကိုရီးယားရဲ့ဒုတိယဥက္ကဋ္ဌကင်ယောင်ချိုနယူးယောက်ကိုလာနေပြီလို့ဒီကနေ့မနက်မှာပဲသမ္မတကတွစ်တက်လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အမေရိကန်တို့စစ်ကူပေးထားတဲ့အာဖဂန်ထုတပ်ဖွဲ့တွေကနန်ဂါဟာပြည်နယ်အရှေ့ပိုင်းမှာအရသား9ဦးကိုတပ်ဖြတ်ပြီး10ဦးဒဏ်ရာရစေခဲ့တယ်လို့ဆွတ်ဆွဲခံထားရပါတယ်။ဒီလူတွေကိုအစ္စလာမ်ရဲ့အစွန်းရောက်စစ်သွေးကြတွေနဲ့မှားယွင်းခဲ့တဲ့အခြေအနေရှိပါတယ်။ဂါဇာကမ်းမြောင်ဒေသကစစ်သွေးကြတွေရှိမဲ့နေရာကိုအစ္စရေးလက်တပ်ကဒီကနေ့၄ချောင်းကနေတိုက်ခိုက်ပါတယ်။ဒါဟာဆိုရင်စစ်သွေးကြအုပ်စုကအစ္စရေးတောင်ပိုင်းနေရာအတော်များများကိုလက်နက်ကြီးမော်တာ25လုံးနဲ့ပစ်ခတ်ပြီးတဲ့နောက်မှာပြုတ်လုတဲ့ထိုးစစ်ဖြစ်တယ်လို့ Israel ဘက်ကပြောဆိုထားပါတယ်
။သတင်းကြေညာကိုမတ်တင်ကြီးထိုက်ကကြေညာပေးကြတာပါ။ဒီညတစ်စီစဉ်ထုတ်လွှင့်မှုကတော့ Maximum ဖြစ်ပြီးတော့ Engineer ကတော့ Peter Hand နေဖြစ်ပါတယ်။ကျွန်မအတန်းစီမရှင်။ View American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ2440 4850အပြင်လိုင်းလမီတာ190တို့ကနေလည်းဒါရိုက်ဖန်ယူနားဆင်နိုင်ပါတယ်။ View ကနားဆင်ပြီးအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်တော်ရှင်ပေါင်းကောင်းမွန်ညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.